Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင် PUE American အတန်းရဲ့2021ခုနှစ်ဇန်နဝါရီလ14ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလာမီတာ190ရုကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပေးပါမယ်ရှင်။တမရဒေါ်နယ်ထရန့်ကိုအမေရိကန်အောက်လွှတ်တော်ကဗုဒ္ဓဟူးနေ့ကတရားစွဲဆိုလိုက်ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကလူအသက်သေဆုံးရတဲ့အထိဖြစ်ပွားခဲ့တဲ့လွှတ်တော်အဆောက်အုံကိုဝင်ရောက်စီးနင်းမှုဖြစ်ရမှာတမရထရန့်ကသူ့ကိုထောက်ခံသူတွေကိုလှုံ့ဆော်အားပေးခဲ့တယ်ဆိုတဲ့အချက်ကိုထောက်ပြပြီးတော့အောက်လွှတ်တော်ကအခုလိုတရားစွဲဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကသူ့ကိုတရားစွဲခဲ့တုန်းကတော့အထက်လွှတ်တော်ကအပြစ်ကနေကင်းလွတ်ခွင့်ပေးခဲ့တာပါအခုဒီချိန်မှလည်းသူ့ကိုတရားစွဲဆိုထားတဲ့အမှုကိုအထက်လွှတ်တော်ကဆက်လက်ပြီးတော့ကြားနာစစ်ဆေးတာကိုသမ္မတထရမ့်မြင်ဆန်ရဖို့ရှိနေပြီးဖြစ်ပါတယ်သမ္မတကိုတရားစွဲဆိုထားတဲ့ကိစ္စကိုအထက်လွှတ်တော်မှမေးပြီးဆုံးဖြတ်တဲ့အခါထောက်ခံမဲ့၃ပုံ၂ပုံလိုအပ်မှာဖြစ်ပါတယ်အနာဂတ်ကာလမှာသမ္မတထရမ့်အစိုးရရာထူးမရယူနိုင်ရေးတာမြင့်တဲ့ဆုံးဖြတ်ချက်ကိုတော့ရိုးရိုးမဲအတာနဲ့ဆုံးဖြတ်နိုင်ပါတယ်။ဗုဒ္ဓဟူးနေ့ကအောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကြောင့်အမေရိကန်နိုင်ငံရဲ့45ရောင်မြောက်သမ္မတဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်အနေနဲ့သက်တမ်း245နှစ်ရှိပြီးဖြစ်တဲ့အမေရိကန်နိုင်ငံတမိုင်းမှာနှစ်ကြိမ်နှစ်ခါတရားစွဲဆိုခံရတဲ့တဦးတည်းသောသမ္မတဖြစ်လာခဲ့ပါတယ်ရှင်။ရေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကအာရှကအစဉ်အလာမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးပို့ပြီးတော့တိုးတက်အောင်လှုပ်ဆောင်မှာဖြစ်တယ်လို့တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲကိုအဆုံးသတ်လိုက်မယ်လို့မျှော်လင့်ရကြောင်းမလေးရှားဝန်ကြီးချုပ်ဟောင်းမဟာတီယာမိုဟာမက်ကပြောပါတယ
် And I expect it to be different from Trump because Trump knew practically nothing about sources
ရေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကြက်လာရင်အစဉ်အလာရထောက်ခံခဲ့တဲ့အရှိတောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးပိုကောင်းလာမယ်လို့မျှော်လင့်မိကြောင်းထရမ့်ကလက်တွေ့မှာအရှိတောင်အာရှအကြောင်းဘာမှမသိသူဖြစ်လို့ထရမ့်လက်ထက်ကနေမတူတော့ဘူးလို့ခံမှန်းကြောင်းဒါအပြင်တရုတ်နဲ့ဖြစ်နေတဲ့မိုက်မဲတဲ့ကုန်သွယ်ရေးစစ်ကိုအဆုံးသတ်မယ်လို့မျှော်လင့်ကြောင်းမလေးရှားဝန်ကြီးချုပ်ဟောင်းမဟာတီယာမိုဟာမက်ကရိုက်တာသတင်းဌာနနဲ့အင်တာဗျူးမှာပြောပါတယ်ထရမ့်ကတိုင်းပြည်တိုင်းနဲ့သဘောထားကွဲလွဲတာရှိပေမဲ့ဂျိုးဘိုင်ဒန်ကတော့ဒီမူကိုပြောင်းပြန်လှန်ပစ်လိမ့်မယ်လို့ယူဆကြောင်းလည်းသူကပြောပါတယ်သမ္မတထရမ့်ကတော့အမေရိကန်ပထမဦးစားပေးမူဝါဒနဲ့မဟာမိတ်နိုင်ငံတွေနဲ့ဆန့်ကျင်လုပ်ကိုင်ခဲ့တယ်လို့တရုတ်နိုင်ငံနဲ့လည်းကုန်သွယ်ရေးစစ်ပွဲစတင်ခဲ့တာဖြစ်ပါတယ်ကုန်သွယ်ရေးမညီမျှမှုနဲ့လူခွင့်ရေးလိုကိစ္စမျိုးတွေမှာထိတိုက်ရင်ဆိုင်မှုအတွေ့တရုတ်နိုင်ငံကအင်အားကြီးမားလွန်လာကြောင်းမလေးရှားနိုင်ငံအနေနဲ့တခြားနိုင်ငံတွေလိုပဲတရုတ်နဲ့ဆက်ဆံရေးမှာသတိထားဖို့လိုအပ်ကြောင်းမလေးရှားဝန်ကြီးချုပ်ဟောင်းမဟာတီယာကရိုက်တာသတင်းကိုပြောပါရရှင်ပြီးခဲ့တဲ့နှစ်တုန်းကဟောင်ကောင်ကနေထိုင်ဝမ်ကို speedboat လေးနဲ့ထွက်ပြေးဖို့ကြိုးပမ်းခဲ့တဲ့ဒီမိုကရေစီရေးလှုပ်ရှားသူ12ယောက်ကိုအကူအညီပေးခဲ့တယ်လို့တန်တရားရှိသူ12ဦးကိုဟောင်ကောင်ရဲ့တပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အဖမ်းဆီးခံရသူတွေထဲမှာလူသိများသူဒီမိုကရေစီရေးလှုပ်ရှားမှုတွေမှာထောက်ခံအားပေးတဲ့လူခွင့်ရေးရှိနေတဲ့နေရာဝန်လည်းပါဝင်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လတုန်းကဟောင်ကောင်ကနေထိုင်ဝမ်ကိုလှိနှဲထွက်ပြေးဖို့ကြိုးစားခဲ့တဲ့ဒီမိုကရေစီရေးလှုပ်ရှားသူ12ယောက်ကိုတရုတ်ကမ်းခြေဆောင်တပ်ကဖမ်းဆီးခဲ့တာပါ။ဒီဇင်ဘာလနှောင်းပိုင်းရှန်ကျန်းမြို့တရားရုံးကြားနာမှုအတွင်းမှာသူတို့တွေက6ယောက်ကိုတရားမဝင်နေဆက်ဖြတ်ကျော်မှုနဲ့ထောင်ဒဏ်9လစီချမှတ်ခဲ့ပြီးဦးဆောင်သူ2ဦးကိုတော့ထောင်ဒဏ်2နှစ်နဲ့3နှစ်အထိပြီးချမှတ်ခဲ့ပါတယ်။ဒီရမီယောင်တီးတဲ့ကျန်း2ဦးကတော့အပြစ်ရှိကြောင်ဝန်ခံပြီးတဲ့နောက်ပိုင်းမှာဟောင်ကောင်ကိုပြန်ပို့ခဲ့ပါတယ်။ဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားသူအတော်များများကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ကျွန်းကိုထွက်ပြေးလွတ်မြောက်ခဲ့တာရှိပါတယ်။အထူးသဖြင့်ပြီးခဲ့တဲ့ဇွန်လတုန်းကတရုတ်အစိုးရကအစ်စ်ပြဌာန်းလိုက်တဲ့အမျိုးသားလူညွန့်ရေးဥပဒေနဲ့အေးအေးယူခံရမှာစိုးရိမ်မှုတွေကြောင့်အခုလိုထွက်ပြေးကြတာဖြစ်ပါတယ်။ဒီဥပဒေအရဟောင်ကောင်မှာအကြမ်းဖက်မှုခွဲထွက်ရေးကြိုးပမ်းမှုနိုင်ငံတော်ကိုဆန့်ကျင်ပြီးတော့အဖျက်လုပ်ငန်းလုပ်ဆောင်မှုနဲ့နိုင်ငံရဲ့ခြားအစိုးရတွေနဲ့ပူးပေါင်းမှုစတဲ့လှုပ်ရှားမှုတွေမှာပါဝင်ပြီးပြစ်မှုထင်ရှားရင်ထောင်ဒဏ်တက်တက်ကြားခံရနိုင်ပါရဲ့ရှင်။ဒီကနေ့ကြာသပတေးနေ့ကမ္ဘောဒီးယားတရားရုံးတစ်ခုမှာကမ္ဘောဒီးယားအတိုက်ခံနိုင်ငံရေးသမားတွေကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစီရင်မှုစတင်လိုက်ပါတယ်။တရားစွဲဆိုခံထားရသူတွေကဖျက်သိမ်းခံထားရတဲ့ကမ္ဘောဒီးယားအမျိုးသားကက်တီပါတီ CNRP နဲ့ပတ်သက်ဆက်နွယ်နေသူ121ယောက်ဖြစ်ပြီးသူတို့ကိုတစ္ဆာဖောက်မှုလှုံ့ဆော်အားပေးမှုတွေနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်။ဒီတဲ့ကအတိုက်ခံ62ဦးကိုတရားရုံးကိုလာရောက်ဖို့ဆင့်ခေါ်ထားတယ်လို့အမေရိကန်နိုင်ငံကိုရောက်ရှိနေတဲ့ CNRP ရဲ့ဒုတိယဥက္ကဋ္ဌမူဆူချွာကရိုက်တာသတင်းကိုပြောပါရယ် 2018 ရွေးကောက်ပွဲမတိုင်ခင်ကမ္ဘောဒီးယားအမျိုးသားကေဒီပါတီ CNRP ပါတီခေါင်းဆောင်ခန်ဆူခါဖန်စီခံခဲ့ရပြီးနောက်ပိုင်းပါတီကိုလည်းသိမ့်ပင်ခဲ့တာပါ။အဲ့ဒီရွေးကောက်ပွဲမှာဝန်ကြီးချုပ်ဟန်ဆန်ရဲ့ကမ္ဘောဒီးယားပြည်သူပါတီကမဲဆန္ဒနဲ့အားလုံးမှအနိုင်ရရှိခဲ့တာကြောင့်နိုင်ငံတကာကစိုးရိမ်ပူပန်မှုတွေထွက်ပေါ်လာခဲ့တာဖြစ်ပါရဲ့ရှင်။
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 7783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါခင်ဗျာ
။ဒီကနေ့ခြားသောရင်းနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ထင်ညာပေးသွားမှာဖြစ်ပါတယ်။ COVID-19 ရောဂါကိုထိထိရောက်ရောက်ကာကွယ်တားဆီးနိုင်မဲ့ကာကွယ်ဆေးနောက်တစ်မျိုးမကြာခင်မှာထွက်ပေါ်လာဖို့ရှိနေပါတယ်။ဗိုလ်ထုံးတွေကထုတ်ပြန်လိုက်တဲ့ New England ဆေးပညာဂျာနယ်ထဲမှာတော့ Johnson & Johnson ကုမ္ပဏီကစမ်းသပ်ထုတ်လုပ်တဲ့ကာကွယ်ဆေးဟာကနဦးစောပိုင်းအစ်စ်နေမှာဆီနာဝန်ထမ်းအဖြစ်ပါဝင်စမ်းသပ်ခဲ့ကြတဲ့လူငယ်တွေမှာရောလူကြီးတွေမှာပါပြင်းထန်တဲ့ကိုယ်ခံဆန်းအားတွေဖြစ်ပေါ်စေတာကိုတွေးရှိရတယ်လို့ဖော်ပြထားပါတယ်။Johnson & Johnson ကအခုစမ်းသပ်ထုတ်လုပ်နေတဲ့ကာကွယ်ဆေးဟာ Pfizer, BioNTech နဲ့ Moderna တို့ကထုတ်လုပ်နေတဲ့ကာကွယ်ဆေးတွေလို့မဟုတ်ပဲတစ်ချိန်ပဲထိုးရမှာဖြစ်ပြီးတော့လွယ်လွယ်ကူကူသယ်ယူပို့ဆောင်နိုင်တယ်လို့အချိန်တော်ကြာလဲရေခဲစရာထဲမှာထားနိုင်တာဖြစ်ပါတယ်။ဒီကာကွယ်ဆေးကိုအခုခါမှာစေနာဝန်ထမ်း4000ကျော်နဲ့နောက်ဆုံးအဆင့်စမ်းသပ်မှုတွေလှုပ်ဆောင်နေပြီးတော့ Johnson & Johnson ကုမ္ပဏီကတော့ရှေ့လလောက်မှာအမေရိကန်အစအစနဲ့ဆေးဝါးကူကွယ်ရေးဌာန FDA ကနေအရေးပေါ်အသုံးပြုခွင့်ရဖို့အတွက်လှုပ်ဆောင်နိုင်နိုင်မယ်လို့ပြောလင်းနေပါတယ်ဒီဆေးကိုတည်ပြီးချက်ရပြီးတာနဲ့ကာကွယ်ဆေးတန်းတရာထိပေးနိုင်ဖို့အတွက်အမေရိကန်အစိုးရနဲ့ကုမ္ပဏီကြားမှာဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့စာချုပ်ချုပ်ဆိုထားပါတယ်ခင်ဗျာကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO က COVID-19 ကာယောဂါစတင်ငယ်ပုံကိုစုံစမ်းဆွေးနွေးဖို့အတွက်ပြည်နိုင်ငံကိုရောက်ရှိသွားချိန်မှာပဲပြည်နိုင်ငံအရှေ့မြောက်ဘက်မှာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေပါတယ်ပြည်နိုင်ငံမှာဒီနေ့ဗိုင်းရပ်ကြောင့်သေဆုံးသူ1ယောက်ရှိခဲ့ပြီးတော့ဒါဟာလာပေါင်းများစွာအတွင်းမှာပထမဆုံးတည်ဆုံးတာဖြစ်ပါတယ်။ဒါပြင်ကူးစက်သူ4635ယောက်ရှိတာကြောင့်ကူးစက်သူစုစုပေါင်း18844ယောက်ရှိသွားပြီဖြစ်ပါတယ်။ဟေလုံညမြင်းနယ်မှာတော့ကူးစက်သူ43ယောက်ရှိခဲ့ပြီးတော့အများစုကတော့ဆွီဟာမျိုးကဖြစ်တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။အခုလည်းတော့ကူးစက်မှုတွေစိုးရိမ်စရာအကောင်းဆုံးဖြစ်နေတဲ့ဟေဘေပြည်နယ်မှာတော့နောက်ထပ်ကူးစက်သူ82ယောက်ရှိခဲ့ပြီးတော့14ယောက်ကတော့ပြည်ပကပြန်လာသူတွေမှာတွေ့ရှိတာဖြစ်တယ်လို့ပြောပါတယ်။ပြည်နိုင်ငံမှာလာမဲ့တရုတ်နှစ်တကူပွဲတော်မတိုင်ခင်မှာကူးစက်မှုတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့ဗီဂျင်းပါဝင်ဟေဘေပီနယ်နဲ့အခြားနေရာတွေကလူပေါင်း30ကျော်ကိုအပြင်မထွက်ပဲအိမ်ထဲမှာပဲနေဖို့သွားလာကန့်သတ်မှုအမျိုးမျိုးကိုချမှတ်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဂျမားရေးဝန်ထမ်းတွေနဲ့အစိုးရဝန်ထမ်းတွေကိုပြည်နိုင်ငံစီနိုဗက်ဆေးကုမ္ပဏီကထုတ်တဲ့ COVID-19 ကာကွယ်ဆေးတွေကိုစတင်ထိုးပေးနေပြီဖြစ်ပါတယ်။ပထမဆုံးကာကွယ်ဆေးထိုးတဲ့အနေနဲ့ဂျမားရေးဝန်ထမ်း1.3%ကျော်နဲ့အစိုးရဝန်ထမ်း18.4%ကျော်ကိုထိုးပေးသွားဖို့စီစဉ်ထားပြီးတော့လူဦးရေစုစုပေါင်း380တဲက3ပုံ2ပုံကိုထိုးပေးသွားဖို့ရည်ရွယ်ထားတယ်လို့အင်ဒိုနီးရှားဂျမားရေးဝန်ကြီးဌာနကပြောပါတယ်။ဒီနေ့ပထမဆုံးထိုးခဲ့တဲ့ဂျမားရေးဝန်ထမ်း25ယောက်ကတော့ဂျကာတာမြို့ကစစ်တိုမန်ဂွန်ကူဆိုမိုဆေးရုံကဖြစ်ပါတယ်ခင်ဗျာ။ကမ္ဘာဂျမားရေးအဖွဲ့ချုပ် WHO ဦးဆောင်တဲ့နိုင်ငံတကာသိပ္ပံပညာရှင်အဖွဲ့ဟာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့ပုံကိုစုံစမ်းစစ်ဆေးဖို့အတွက်ပြည်နိုင်ငံဝူဟန်မြို့ကိုဒီနေ့မှရောက်ရှိသွားပြီဖြစ်ပါတယ်။ဖော်ဝင်10ယောက်ပါဝင်တဲ့ WHO အဖွဲ့ဟာစင်ကာပူနိုင်ငံကနေတဆင့်လေနဲ့ရောက်ရှိလာခဲ့တာဖြစ်ပြီးတော့နှစ်ပတ်ကြာအသွာလာဆန်းသက်ပြီးတည်ဆံခွင့်နေသောမှာဖြစ်ပါတယ်။သတင်းနောက်တွေကိုတစုံတရာပြောဆိုခဲ့ခြင်းမရှိခဲ့ပေမဲ့သူကတော့ကားထွက်သွားတဲ့အချိန်မှာလက်ပြပြီးတော့တပ်ပုံရိုက်ခဲ့ကြပါတယ်။အခုလို WHO ဦးဆောင်တဲ့နိုင်ငံတကာသိပ္ပံပညာရှင်အဖွဲ့ရောက်လာတဲ့ပတ်သက်ပြီးဝူဟန်မြို့ကတူကတော့
那么所以说他们这个点来的话也有一定的帮助只是说来迟了嘛来迟总比不来
好。目前嘛တော့အတိုင်းအတာတစ်ခုထိထောက်ကူဖြစ်မှာပါသူတို့အနေနဲ့လာတာနည်းနည်းတော့နောက်ကြပါတယ်ဒါပေမဲ့လုံးဝမလာတာထက်စာရင်တော့နောက်ကြပြီးမှလာတာကကောင်းပါတယ်ဒီကယောဂါကပြုတ်နိုင်ငံမှာစဖြစ်ခဲ့တာလေသူတို့အနေနဲ့ဒီဗိုင်းရပ်စ်စတင်ပေါ်ပေါက်ခဲ့တဲ့မူလစစ်မြစ်ကိုတွေးရှိခဲ့မယ်ဆိုရင်သူတို့အတွက်ထောက်ကူဖြစ်မှာပါလို့အသက်38နှစ်အရွယ်ဝူဟန်မြို့ကရောဂါပြောသွားတာဖြစ်ပါတယ်ပြည်နိုင်ငံနဲ့ WHO ကြားမှာလာပေါင်းများစွာတဏ္ဍာရေးအခြေတင်ပြောဆိုမှုတွေဖြစ်ခဲ့ပြီးတဲ့နောက်ပြည်သူ့မှရှီကျင်းဖင်ကနိုင်ငံကစုံစမ်းစစ်ဆေးသူတွေကိုလာရောက်ဖို့အတွက်ခွင့်ပြုခဲ့တာဖြစ်ပါတယ်။သိပ္ပံပညာရှင်တွေကတော့ဒီဗိုင်းရပ်စ်ဟာလင်းလို့ဒါမှမဟုတ် အခြားအကောင်တစ်ခုခုကနေလူတွေစီကူးဆက်ခဲ့တာဖြစ်တယ်လို့ယူဆနေကြပါတယ်။ WHO ရဲ့သိပ္ပံပညာရှင်အဖွဲ့ထဲမှာတော့ American, Australia, Germany, Japan, Britain, Russia, Netherlands, Qatar နဲ့ Vietnam နိုင်ငံတွေကကြောင်းကျင်သူတွေပါဝင်တာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာဒေ့ရှ်နိုင်ငံအရှိတောင်ပိုင်း Caucasus မစားတွေကမှရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းမှာဒီနေ့အင်ဂျင်ယာနဲ့ချီပြီးတော့မီးလောင်ကျွမ်းခဲ့ပါတယ်။ဒီနေ့မီးလောင်ကျွမ်းမှုကြောင့်အဲ့ဒုက္ခသည်စခန်းမှာရှိတဲ့အင်ဂျင်900ထပ်မနည်းမီးလောင်ပျက်စီးသွားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ Save the Children အဖွဲ့ရဲ့ညွှန်ကြားရေးမှူး Honor Van Manen ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ် Save the Children အဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာတော့မီးလောင်တာဘယ်ဒုက္ခသည်စခန်းဆိုတာအတိအကျဖော်ပြမထားပါဘူးဒုက္ခသည်တူကဓာတ်ပုံတွေနဲ့တကွာ view တွေကိုအကြောင်းကြားတဲ့အထက်မှာတော့နာယာပါယာဒုက္ခသည်စခန်းအမှတ်26လို့ပြောထားပါတယ်ဒီမီးလောင်ကြောင့်မူကလက်ပေါင်းများစွာဒုက္ခအခက်ခဲနဲ့ရင်ဆိုင်နေရတဲ့ရင်းကြားတွေအတွက်တော့နောက်ထပ်စိုးရွားတဲ့ထိခိုက်ဆုံးရှုံးမှုကြီးဖြစ်တယ်လို့အော်နိုဗန်မန်နင်ကပြောပါတယ်အခုလိုမီးလောင်ကျွမ်းမှုကြောင့်အိမ်မှာရှိတဲ့ဒုက္ခသည်တွေဟာကိုလိုနီယာနေရာတွေမရှိတော့ဘဲကလေးတွေရဲ့အနာဂတ်ဟာလည်းမရင်းမရအခြေအနေနဲ့ရင်ဆိုင်နေရတယ်လို့သူကပြောပါတယ်ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရိုဟင်ဂျာတွေရဲ့ဒုက္ခတွေကိုဖြေရှင်းဖို့အတွက်ရရှိခိုင်မာတဲ့ဖြေရှင်းနည်းတွေကိုရှာဖွေဖို့လိုတယ်လို့လည်းသူကတောင်းဆိုလိုက်ပါတယ်ခင်ဗျာပြည်ကနေကြတော်ရင်းနေညပိုင်းသတင်းတွေကိုည10:00အထိဆက်ပြီးတော့အတန်လွန့်ပေးနေပါတယ်အခုတော့သတင်းဆောင်ပါးနဲ့ပတ်စင်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ကျွန်မဆူမြတ်မော်ပါရှင် American သမ္မတရွေးကောက်ပွဲမှာဘသူအနိုင်ရတယ်လဲဆိုတာကိုလွှတ်တော်မှာတရားဝင်အတည်ပြုမဲ့ရလက်ပြောင်းလဲသွားစေဖို့ရည်ရွယ်ပြီးတော့ထကြွဆူဘူးဖို့လှုံ့ဆော်ခဲ့မှုနဲ့သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲဖို့အတွက်ဒီမိုကရက်တစ်ပါတီပြည်အများစုရှိတဲ့အောက်လွှတ်တော်ကပုံထုံးနေတုန်းကဆုံးဖြတ်ခဲ့ပါတယ်ဒီအမှုကိုအထက်လွှတ်တော်မှာဘယ်တော့စတင်စစ်ဆေးကြားနာမလဲဆိုတာကိုလွှတ်တော်ဆရာ VOA သတင်းတောက်ကက်သရင်ဂျစ်ဆန်ရဲ့သတင်းကိုဆက်ပြီးတော့တင်ပြပါမယ်ရှင်ကမ္ဘာ့ထရပ်အပေါ်ထောက်ခံသူတွေလွှတ်တော်ရဲ့အတင်းဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံဖြည့်ဆွတ်ပြင်ဆင်ချက်25နဲ့တမရကိုဖယ်ရှားဖို့တောင်းဆိုချက်ကိုမလိုက်နာနိုင်ဘူးလို့ဒုတမရမိုက်ဖန့်စ်ကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကိုအကြောင်းပြန်ကြားခဲ့ပြီးတဲ့နောက်မှာအခုလိုတမရကိုတရားစွဲတင်မတင်လွှတ်တော်မှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တရားစွဲဖို့ထောက်ခံမဲ232မဲ၊ကန့်ကွက်မဲ198မဲနဲ့ဆွဲချက်တင်တရားစွဲလိုက်ကြတာပါ။အမှုကတော့January 6ရက်နေ့က American ပြည်ထောင်စုလွှတ်တော်အပေါ်စူပူထကြွဖို့တမရထရန့်ကလှုံ့ဆော်ခဲ့မှုဖြစ်ပါတယ်
။ The president saw the insurrectionists not as a face the foes of freedom as they are.
စစ်တပ်ကလူတွေကိုလွတ်မြောက်မှုရဲ့ရန်သူတွေလို့သမ္မတကမမြင်တဲ့အပြင်အာဏာကိုဖတ်တွယ်နိုင်ဖို့သူ့ရည်မှန်ချက်ကိုဖြည့်ဆည်းပေးသူတွေလို့မြင်ပါတယ်ပြည်သူတွေရဲ့ဆန္ဒနဲ့စန့်ကျင်တဲ့ရွေးချယ်ဖြစ်သလိုနှစ်ပေါင်း150နီးပါးခိုင်မာလာတဲ့ American Democracy စနစ်အဆုံးသတ်အောင်ဒေါသတကြီးသွေးထွက်တန်ယုံဖြစ်စေခဲ့တဲ့ရည်မှန်ချက်ဖြစ်ပါတယ်
အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဖြစ်ပါတယ်အောက်လွှတ်တော် Republican အမတ်တွေဘက်ကတော့လွှတ်တော်စီးနင်းတိုက်ခိုက်ခံရမှုမှာသမ္မတတာဝန်မကင်းဘူးလို့ပြောကြပေမဲ့သမ္မတရဲ့လုပ်ရက်ကတရားစွဲရလောက်တဲ့အထိမဖြစ်ဘူးလို့ကာကွယ်ပြောကြားခဲ့ကြပါတယ်
The president bears responsibility for when
ဘုဒ္ဓဟူးနေ့တော့ကလူအုပ်ကြီးလွတ်တော်တဲ့အတင်းဖြစ်စီဝင်ရောက်ခဲ့ကြတာနဲ့ပတ်သက်လို့သမရမှာတာဝန်ရှိပါတယ်။ဘာဖြစ်ဖြစ်နေလဲဆိုတာသူတွေ့တွေ့ချင်းဒါကိုဝေဖန်ပြစ်တင်ပြောခဲ့တယ်ပါတယ်
။အောက်လွှတ်တော်လူနည်းစုခေါင်းဆောင်ကဲဖင်မကာတီဖြစ်ပါတယ်။ American သမိုင်းမှာသမရထရန့်ဟာသမရတက်တန်ကာလအတွင်းနှစ်ချိန်တရားစွဲခံရတဲ့ပထမဆုံးသမရဖြစ်ပါတယ်။လူအုပ်ကြီးလွတ်တော်ပေါ်တိုက်ခိုက်မှုမလုပ်ခင်သူပြောခဲ့တဲ့မိန့်ခွန်းကိုသမရကကာကွယ်ပြောခဲ့ပါတယ်။ဒါပေမဲ့အကြမ်းဖက်မှုကိုတော့ပုံထုနေတုန်းကအပြစ်တင်ပါတယ်
။ No true supporter of mine could
သူပေါ်တကယ်ထောက်ခံသူတွေဆိုရင်နိုင်ငံရေးအရအကြမ်းဖက်မှုလုပ်မှာမဟုတ်ဘူးလို့သမ္မတထရန့်ကပြောခဲ့တာပါ။တရားစွဲတင်မတဲ့အောက်လွှတ်တော်မှာမဲခွဲခဲ့တဲ့တုန်းက Republican အမတ်10ယောက်ကလည်းတရားစွဲတင်တယ်လို့ဆုံးဖြတ်ခဲ့ကြတာပါ။အဲ့ဒီထဲမှာဩဇာညောင်းတဲ့အမတ် Liz Cheney လည်းပါဝင်ပါတယ်။အောက်လွှတ်တော်ကတရားစွဲဖို့ဆုံးဖြတ်လိုက်ပြီးမို့အထက်လွှတ်တော်မှာအမှုကိုစစ်ဆေးကြားနာမှာဖြစ်ပါတယ်။အထက်လွှတ်တော် Republican တွေဘလို့ဆုံးဖြတ်မလဲဆိုတာသိကိုအရေးကြီးတယ်လို့ Brookings Institution ကပညာရှင် Elaine Garmack ကပြောပါတယ
် If we see a huge and ugly attack on the capital
ကျေလို့လာမယ့်ရက်ပိုင်းတွေအတွင်းမှာလွှတ်တော်အပေါ်အကြီးကြီးတိုက်ခိုက်တာတွေမြင်ရမယ်ဆိုရင်တော့အပြစ်ရှိတယ်လို့ဆုံးဖြတ်မဲ့ဘက်ကအလေးတားမယ်လို့ထင်ပါတယ်တကယ်လို့တင်းမာမှုတွေညော့သွားမယ်ဆိုရင်တော့အပြစ်ရှိတယ်ဆိုတဲ့အမြင်လဲသွားနိုင်ပြီးတော့သမ္မတထရမ့်မှာအပြစ်ရှိတယ်ဆိုတဲ့အထက်လွှတ်တော်အမတ်တွေကဆုံးဖြတ်ချက်ချမိမှာမဖြစ်ပါဘူး
သမရအဖြစ်ဂျိုးဘိုက်တန်ကျန်းတစ္ဆာချင်းဆုံမဲ့ရက်မတိုင်ခင်တရက်အလူထက်ဆောပြီးတော့အထက်လွတ်တော်မှာအမှုစစ်ဆေးကြားလာမှာမဟုတ်ဘူးလို့အထက်လွတ်တော်လူများစုခေါင်းဆောင်မစ်မကော်နယ်ကကြေညာထားပါတယ်အဲ့ဒီအတွက်လွတ်တော်အဆုံးအဖက်လူတဲ့သမရတရက်အစီအစဉ်တွေနှောက်နှေးသွားနိုင်တယ်လို့ပြညာရှင်ကာမက်ကတွက်ပြပါတယ်
That'll be unfortunate for Biden and unfortunate for the country. Most
ဒါတော့ Biden အတွက်ကနိုင်ငံအတွက်ပါကံမကောင်းအကြောင်းမလာဘူးလို့ပဲပြောရမှာပါ။အဓိကအကြောင်းကတော့ COVID-19 ထောက်ပံ့ပေးရဖို့ပြည်သူတွေကစောင့်စားမျှော်လင့်နေကြလို့ပါပဲ။
ပြီးခဲ့တဲ့ဗုဒ္ဓနေ့ကဖြစ်ရနောက်ပိုင်းကောက်ခံတဲ့စစ်တမ်းတွေမှာပဲဆန္ဒရှင်56ရာခိုင်နှုန်းကထရမ့်မှာတာဝန်ရှိတယ်လို့မြင်ကြပြီးတော့ဂျာရုကနေဖယ်ရှားတဲ့လို့မြင်သူတွေလည်းအနေငယ်ပိုများပါတယ်။တကယ်လို့အထက်လွှတ်တော်မှာတမရထရမ်အဖြစ်ရှိကြောင်းဆုံးဖြတ်ခဲ့ရင်တော့သူအနေနဲ့တမရအဖြစ်ဘယ်တော့မှပြန်ပြီးအရွေးခံလို့ရတော့မှာမဟုတ်ပါဘူးရှင်ကျွန်မဆုမြတ်ပါမှာ
ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မင်းကပြောစမ်းမှာရွေးကောက်ခံသမတ်ဂျိုးဘိုင်ဒန်ဆိုတာတက်လာတဲ့အခါဝန်ကြီးရေးဥဆောင်ဖြစ်ရှင်မှုဒုက္ခသည်ရေလှုပ်ရှားနေတဲ့ဝါရှင်တန်ခြေဆက် Refugees International အဖွဲ့ကတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်အောင်လင်းဦးပါ။ဝန်ကြီးရေးနိုင်ငံတကာအတိုင်းအတာနဲ့ဥဆောင်ဖြစ်ရှင်မှုရွေးကောက်ခံသမတ်ဘိုင်ဒန်အတွက်အရေးကြီးတဲ့မူဝါဒရေးရာအကြံပြုချက်ဆိုတဲ့အမည်နဲ့စီရင်ခံစားတဲ့အကြောင်းဒီနေ့ပဲထုတ်ပြန်လိုက်ပြီး Refugees International အဖွဲ့ကတိုက်တွန်းလိုက်တာဖြစ်ပါတယ်။ဝန်ကြီးရေးဖြစ်ရှင်ရမှာနိုင်ငံတကာအတိုင်းအဝန်ကိုတောင်းအားပေးနိုင်တဲ့အကြောင်းအခုလိုတိုက်တွန်းရတာလို့လဲစီရင်ခံစားမှုဥဆောင်ပြုစုခဲ့တဲ့ဒန်နီယယ်ဆိုလီဗန်ကပြောဆိုခဲ့တာပ
ါ And we do believe that the United States has a leading role to play that you know there's a series of things that that the United States can do
အမေရိကန်ပြည်ထောင်စုအနေနဲ့အဓိကအခန့်ခံတာကဥဆောင်နိုင်တယ်လို့ကျွန်တော်ယုံကြည်ထားပါတယ်ဖြစ်ခဲ့တာတွေပေါ်ဖြစ်တဲ့အတိုင်းတရားဝင်အသိမှတ်ပြုသုံးလုံးပြောဆိုတာမျိုးကအစလုံနိုင်တာတွေလည်းတော်တော်များများရှိပါတယ်လူမျိုးတုံးတပြတ်မှုလူသားလူအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်သတ်မှတ်ဖို့နဲ့နောက်ဆက်တွဲတန်တမာရေးအရာရေးတကြီးဆောင်ရွက်တာတွေအပါအဝင်တခြားအရေးယူဆောင်ရွက်တာတွေလုပ်သွားဖို့လည်းလိုပါတယ်
။ရင်းချာရေးပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုလူမျိုးတုံးတပြတ်မှုအဖြစ်တည်ယဝင်သတ်မှတ်ဖို့လူခွင့်ရေးလှုပ်ရှားသူတွေလွတ်တော်အမတ်တွေကတိုက်တွန်းတာတွေရှိနေပေမဲ့အမေရိကန်ဆွေးနွေးကတော့လက်ခံမထားပါဘူး။ဒါပေမဲ့လည်းမကြခင်ဆွေးနွေးတဲ့လက်ထက်မှာတော့ဒီမူဝါဒကိုပြောင်းလဲဖို့လည်းRefugees International အဖွဲ့ပါဝင်လူခွင့်ရေးလှုပ်ရှားသူတွေတောင်းအားပေးနေကြတာပါအထူးသဖြင့်ရွေးကောက်ခံသမရဘိုင်ဒန်ဆိုရတဲ့မှာအရေးကြီးတဲ့ခန်းဆန္ဒကပါဝင်လာကြမယ်သူတွေအနေနဲ့ရွန်ဂျာအရေးပါဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့အာရုံစိုက်တဲ့မှတ်တမ်းတွေရှိခဲ့ပူလာကြောင်းမူဝါဒတည်တည်ကိုအကောင့်ထဲဖော်နိုင်မှုလဲမျှော်လင့်နေကြပါတယ်ရွေးကောက်ခံသူသမရကမလာဟဲရစ်နိုင်ငံချိုင်းဝန်ကြီးအဖြစ်အဆိုပြုခံထားရတဲ့အန်တိုနီဘလင်ကင်အပြင်အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID အကြီးအကဲဖြစ်ကုလသမဂ္ဂဆိုင်ရာသံမကြီးအောင်စမန်သာပါဝါတို့လိုပုဂ္ဂိုလ်တွေအနေနဲ့ရွန်ဂျာရေးမှာတွန်းအားပေးနိုင်လိမ့်မယ်လို့ညွှန်လင်းကြောင်းလဲ Refugees International အဖွဲ့ကဒန်နီယယ်ဆိုလီဗန်ကပြောပါတယ်
I am encouraged by some of the statements that have come from people high ranking likely to be high ranking in the Biden administration from the past I mean first of all, Kamala Harris is she as a senator co-sponsored the Burma human rights bill
စင်းနီရလူတော်ဝန်ထမ်းဆောင်ကြမယ်သူတွေရဲ့ပြောဆိုချက်တွေကြောင့်ကျွန်တော်အားရကျဉ်းနှံနေတာတွေရှိပါတယ်ဘိုင်ဒန်ဆိုရောက်ဖွဲ့မှာပထမဆုံးအနေနဲ့ကမလာဟဲရစ်ဟာဆိုရင်လည်းအထက်လူတော်အမတ်ဘဝမှာတုန်းကမနိုင်ငံလူအခွင့်ရေးဆိုင်ရာဥပဒေချမ်းကိုပူးတွဲတင်သွင်းမှုပါတယ်။နိုင်ငံသားဝန်ကြီးဖြစ်အဆိုပြုခံထားရတဲ့အန်တိုနီဘလင်ကင်ဟာဆိုရင်လည်းရွေးကြော်ရေးပေါ်တိုက်ခိုက်ခံရမှုတွေဆားခဲ့တဲ့၃နှစ်ပြည့်အထိမ်းအမှတ်ဖြစ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရွေးကြော်အရေးတာဝန်ခံမှုရှိမှုနဲ့နိုင်ငံသားအခွင့်အရေးရဖို့ထွတ်တော်လူမှုကွန်ရက်ကနေတောင်းဆိုခဲ့မှုပါတယ်။စမန်သာပါဝါဟာလည်းအဆိုအဖွဲ့မှပါလာဖို့ရှိတာကြောင့်ရွေးကြော်အရေးဖြေရှင်းဖို့လူလူလာလာပြောဆိုကြသူတွေတော်တော်များများအဆိုရအဖွဲ့တွေမှပါလာကြတော့မှာပါ။
ဒီကိစ္စမှာ2019ခုနှစ်တုန်းကလူညိုရေးကိစ္စကံတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ရွန်ချာဆွေးအောင်စုကိုလိုက်လံရှင်းလင်းရမှာမြန်မာလူညိုရေးတပ်ဖွဲ့ကကြီးလေးတဲ့လူခွေချုပ်ဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကဆွဆွဲထားပါတယ်။ လွင်ကြားဆိုတဲ့အတုံးလုံးကိုတရားဝင်အတိမတ်မပြုတဲ့မြမဆွေရနဲ့တက်မလို့ကတော့နိုင်ငံတကာနဲ့လူ့ခွင့်ရေးဖွဲ့ပြီးဆွဆွဲနေသလားလူ့ခွင့်ရေးချိုးဖောက်မှုတွေကျွလွန်ခဲ့တာမရှိကြောင်းနဲ့ကျွလွန်သူတချို့ကိုစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းလည်းပြောဆိုထားပါတယ်။ Refugees International အဖွဲ့ရဲ့အစီရင်ခံစာမှာတော့အမေရိကန်ကဦးဆောင်ပြီးရိုဟင်ဂျာတွေပေါ်လူ့ခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူတံခတ်တာတွေပါဝင်ဖိအားပေးဖို့လည်းတိုက်တွန်းထားပါတယ်။ဒီချိန်မှာပဲဒုက္ခသည်တွေလူကြုံမှုရှိရှိနဲ့ဂုဏ်သိက္ခာရှိရှိနေရပြန်နေအောင်တပ်မတော်ရင်းနှီးလည်းနေနဲ့ကြိုးပမ်းနိုင်တာတွေရှိတယ်လို့လည်းထောက်ပြထားပါတယ်။ Refugees International ဖွဲ့ရဲ့အစီရင်ခံစာကိုဦးဆောင်ပြုစုခဲ့တဲ့ Daniel Sullivan ကို Skype ကနေဆက်သွယ်မေးမြန်းချက်အပြည့်အစုံကိုတော့ View မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနဲ့တနင်္လာနေ့မနေ့အစီအစဉ်တွေမှာအပြည့်အစုံနားဆင်နိုင်ကြောင်းလည်းကြိုတင်ထည့်ပေးခြင်းပါတယ်ခင်ဗျာ။ကျွန်တော်အောင်လွေဦးပါ။
ရှမ်းပြည်နယ်ကိုရောက်ရှိနေတဲ့ NLD 90အဖွဲ့ဟာဒီကနေ့ကချင်တိုင်းသားရေးအဝန်ကြီးတရားအမျိုးသားပါတီနဲ့တရားစီတွေ့ဆုံပြီးဒီမိုကရေစီရေးဖက်ဒရယ်ရေးငြိမ်းချမ်းရေးကိစ္စတွေဆွေးနွေးခဲ့တယ်လို့မနက်ဖြန်မှာတော့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပါတီ3ပါတီနဲ့တွေ့ဆုံပွဲရှိတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါရှမ်းပြည်နယ်တောင်ကြီးမြို့ကိုရောက်ရှိနေတဲ့ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ကိုယ်စားလှယ်အဖွဲ့ဟာ2020ရွေးကောက်ပွဲမှာရှမ်းပြည်နယ်အစိုးရအဖွဲ့ဝင်ဖြစ်ရွေးကောက်ခံရတဲ့တတိပုဂ္ဂလကိုယ်စားလှယ်ကချင်တိုင်းသားရေးရာဝန်ကြီးဦးစုတောင်နဲ့ KM မျိုးသားပါတီကရွေးကောက်ခံခရမ်းတိုင်းသားရေးရာဝန်ကြီးဦးတင်နုအပါအဝင်ကိုယ်စားလှယ်အဖွဲ့တို့နဲ့ရှမ်းပြည်နယ် NLD ပါတီရုံးမှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံပွဲမှာကချင်တိုင်းသားရေးရာဝန်ကြီးကအဓိကဆွေးနွေးတဲ့အချက်တွေကို NLD ကိုယ်စားလှယ်အဖွဲ့ဝင်ဦးထုံကားနော်ဆန်က VOA ကိုအခုလိုပြောပါတယ်
။အချိန်ရေးဝင်ကြီးကတော့ NLD ပါတီပေါ်ဆောင်တဲ့ဒီမိုကရေစီပါတီကဒါဒီကိုကတော့ဒါဒီအကုန်လုံးအောင်မြင်အောင်လဲသူ့အနေနဲ့လည်းဒါပါဝင်ပြုပါကူကူကြီးဆောင်ရွက်မယ်ဆိုရက်ဒါဒီပါတီရဲ့ပြီးကတော့ဒါဒီကငင်းချမ်းရေးကိစ္စဒီငင်းချမ်းရေးကိုပေါ်ဆောင်ပေးဖို့ဒူတဲ့အခုအနည်းခွန်းစီတော့ငါတို့ဒီသွင်းစစ်ဖြစ်နေတယ်နော်အခုဒီငင်းချမ်းနိုင်သေးဘူးအဲ့ဒါကြောင့်ဒီသွင်းငင်းချမ်းရေးကိုဒါကိုလည်းအများဆုံးပေါ်ဆောင်နိုင်အောင်ကြိုးစားပေးဖို့ဆိုတာမျိုးကြီးပြောပြတာ
KM မျိုးသားပါတီနဲ့ဆွေးနွေးရမှာလဲ KM လူမျိုးတွေရဲ့အရေးကိုပါထက်သွင်းဆွေးနွေးတယ်လို့လည်းဆက်ပြောပါတယ
် KM ပါတီကလည်းသူတို့ရဲ့ KM လူမျိုးတွေရဲ့ဖြစ်ခြင်းနဲ့ဆောင်တာပြီးပေါ့နော်သူတို့ရှားတီရဲ့ဆရာပြင်းနေရဲ့ကရင်ပြင်းနေဘက်ကသူတို့ဒူးရဲ့တုံးသိန်းကျော်ရှိတယ်ပေါ့အဲနောက်အားလည်းသူတို့ကတကယ်တမ်းဖြစ်ရသားမယ်လေဒီမှာမပုံပြင်အရာတော့ဒီမှာသူရင်ဖြစ်သွားတာတို့ကြားဖြစ်သွားတာတို့ဗမာဖြစ်သွားတာတို့ဟာမျိုးတွေအများကြီးရှိတယ်တဲ့အဲ့ဒါကြောင့်အမျိုးမျိုးကိုပြန်ပြန်ပြစ်ပြနေအမိနာမအမှန်ဟုတ်ကွာအဲ့လိုမျိုးလေးဖြစ်စေခြင်းလို့ဆိုတဲ့သဘောကိုသူတို့ပြောပြပါတယ်
။ကရင်အမျိုးသားပါတီကလည်းဒီမိုကရေစီဖက်ဒရယ်နဲ့ငြိမ်းချမ်းရေးကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းပြောပါတယ်။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီနဲ့ဆွေးနွေးမဲ့အလားအလာကိုလည်းဦးအင်ထုံခါနော်ဆန်က
မရက်ကျန်ကလည်းကျွန်တော်တို့ SNLD နဲ့ပြည်ပွားတဲ့အစီအစဉ်ရှိပါပြီ။အဲနေရာကြီးပြည်ပဝါအဲ့ဒါတစ်ချက်လေးပဲလည်းတစ်ချက်လေးပဲဆက်တယ်မင်းမင်းလေးကအဲ့ရာခိုင်နှုန်းစီမင်းကအဲ2500ရာခိုင်နှုန်းထားလိုက်တော့နော်95ရာခိုင်နှုန်းနဲ့အဲကိုကူကညာနေတဲ့နေထားဖြစ်ပါတယ
် NLD နဲ့ SNLD နှစ်ဖက်ကိုယ်စားလှယ်အဖွဲ့ဟာသက်ဆိုင်ရာပါတီရုံးတွေမှာမဟုတ်ပဲတတိယနေရာတစ်ခုမှာတွဲဆုံဖို့ညှိနှိုင်းနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ဒီလိုတွဲဆုံမှနဲ့ပတ်သက်ပြီး SNLD ပါတီဘက်ကမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးရှမ်းပြည်နယ်ကလာဟုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဝါမျိုးသားပါတီတို့ကလည်းမနက်ဖြန်မှာ NLD ကိုယ်စားလှယ်အဖွဲ့နဲ့တွဲဆုံဖို့ဒီကနေ့ညနေမှာတောင်ကြီးကိုရောက်ရှိမှာဖြစ်ကြောင်းနဲ့တွဲဆုံမဲ့နေရာနဲ့အချိန်တော့တတ်မှတ်ထားတာမရှိသေးကြောင်းလာဟုနဲ့ဝါပါတီတာဝန်ရှိသူတွေက VOA ကိုပြောပါတယ်2020ခုနှစ်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက် NLD ပါတီကအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းမယ်ဆိုပြီးတိုင်းသားပါတီ48ပါတီကိုဆွေးနွေးဖို့ဖိတ်ခေါ်ခဲ့ပါတယ်။ကချင်ပြည်နယ်မှာရွေးကောက်ပွဲအနိုင်ရထားတဲ့ကချင်ပြည်နယ်ပြည်သူ့ပါတီနဲ့ဆွေးနွေးတာရှိခဲ့ပေမဲ့မွန်နဲ့ကယားပြည်နယ်မှာတော့တွဲဆုံဆွေးနွေးမဲ့နေရာမညီနိုင်နိုင်တာကြောင့်မွန်ညီညွတ်ရေးပါတီကယားပြည်နယ်ဒီမိုကရက်တစ်ပါတီတို့နဲ့မဆွေးနွေးနိုင်ခဲ့ပါဘူး။ကျွန်တော်မိုးစော VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
ပဲဘကူတိုင်းကြောက်ကြီးညွန့်နယ်မှာအပြည့်ရလက်နက်ကန်ဖွဲ့ KNU ကရင်မျိုးသားစည်းရုံးလောက်ကန်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားပိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ပွားနေတဲ့အခြေအနေကိုပြောပြပေးပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါဘကူတိုင်းကြောက်ကြီးမြို့နယ်မှာလမ်းဖောက်လုပ်နေတဲ့မြန်မာစစ်တပ်နဲ့ဒေသတွင်းမှာခြေပြုထားတဲ့ KNU တပ်မဟာသုံးတပ်ဖွဲ့တို့ဒီတစ်ပတ်ထဲမှာပဲတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာပါဒီကနေ့ထိဆိုရင်တိုက်ခိုက်နေတာ၄ရက်ရှိနေပြီလို့လဲကြောက်ကြီးဒေသခံစောစိုးမြင့်ကပြောပါတယ်
ဒီနေ့ဆက်လေးနေမနေ့ပေါ်တော့အဲ့မှာပတ်ကိုကြီးရွာဘေးပေါ်တော့အဲ့ဟိုနေဒီသူဖောက်တဲ့လမ်းမပေါ်ပါတော့အဲ့မှာလည်းတိုက်ပွဲတစ်ပွဲဖြစ်တယ်တဲ့တမတော်ကနေတော့စီတဲဆောင်သွားတယ်ဟိုကားတကြီးပေါ်တော့အဲ့မှာပြစ်ခံရတယ်
ကျေးရဲ့ဖြစ်ပြီးရဆင်းရဲ့၃ရက်တည်းကြိုက်သူအဲနမ်းပေါ်မှာစီပြေမှုရှိရင်းနေအဲ့ဒီတောက်ကြီးမြေတဲကိုသူဖောက်ဖောက်တဲ့လမ်းနေဖြစ်တာတော့တောက်ကြီးနဲ့မြေတဲရှားမှာပဲဖြစ်တယ
်ဆိုင်ဆိုင်မှုတွေဖြစ်ပွားရာကမြန်မာစစ်သားတွေထပ်မံရောက်ရှိနေတာကြောင့်ဒေသခံတွေကြားစိုးရိမ်မှုတွေလည်းထပ်ပေါ်နေပါတယ်လတ်တလောတိုက်ပွဲတွေကြောင့်ပဲခူးတိုင်းကြောက်ကြီးမြို့နယ်နဲ့ဘရင်ပြည်နယ်ပါပုံမြို့နယ်ကြားကားလမ်းဘေးရွာတချို့ကဒေသခံ900လောက်ဒေလို့ရသိမ်းချောင်နေရတယ်လို့လည်းဒေသခံစောစုမြစ်ကဆက်ပြောပါတယ
်ဒီတမ3တမ5ကြားမှာပေါ့နော်အဲ့မှာရှိတဲ့ပြည်သူ900ကျော်ရှောင်ပြေးနေရတယ်ပေါ့နော်ဒီရသူကတော့အခုလောလောဆယ်သူကဒီအဲ့ဖောက်တဲ့လမ်းနဲ့နှီးလို့ရှိရင်တော့သူကနည်းနည်းဝေးတဲ့နေရာဒီလောက်ပဲသူတို့ကြည့်ရတာပေါ့ဟိုစခန်းရလို့ပါညာကြည့်ကြတော့အဲ့လိုတော့မရှိဘူးပေါ့
ပြည်ကတဲ့2020ပြည်နှစ်ကုန်စီစဉ်ပါ28ရက်နေ့နဲ့ဒီနှစ်ဆန်းဇန်နဝါရီလ2ရက်နေ့မှာလဲပဲခူးတိုင်းညောင်လေးပြင်ခရိုင်မုံမြို့နဲ့ကြောက်ကြီးမြို့နယ်နေမြေဖြစ်တဲ့ခုတ်ပူစောမီလူခဲကခုနဲ့ခဲတဲ့ကျေးရွာအစုတွေမှာ KNU နဲ့မြန်မာစစ်တပ်တို့စိုက်ပွဲဖြစ်ပွားခဲ့ပါတယ်ခုတ်ပူစောမီလူခဲကခုနဲ့ခဲတဲ့ကျေးရွာအစုတွေမှာတပ်ဆွဲထားတဲ့မြန်မာတပ်စခန်းတွေပြန်လည်ရုပ်သိမ်းပြီးဖို့လဲဇန်နဝါရီ4ရက်နေ့ရက်စွဲနဲ့ညောင်လေးပြင်ခရိုင်ကရင်လူမှုရေးရာအဖွဲ့ကနေသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်ဒေသခံတွေပေါ်ချင်းချောင်းလာတဲ့လက်နက်ကန်ပြိပခါတွေရက်စဲဖို့ကိုလည်းဒေသခံလူမှုအခြေပြုဖွဲ့စည်းတစ်ခုဖြစ်တဲ့အရဖက်ပြေကတိုက်ကိုက်မှုစောက်ကြီးရေးကော်မတီဝင်ဦးထူးဘလက်ကပြောပါတယ
်ပြိပခါဖြစ်တော့လက်ဖက်လက်နက်ကန်ကတော့သူ့ဟာနဲ့သူကတော့ဘာမှပြဿနာမရှိဘူးကျွန်တော်တိုင်းရင်းသားဒေသခံတွေပဲဒုက္ခရောက်မှာဒါထုံးစံပဲပြိပခါမဖြစ်ဘူးကျွန်တော်တို့ကလည်းအဲ့ဒါပဲညှော်လင့်နေ
ကြောက်ကြီးမြို့နယ်ပြင် KNU တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားဖာပုံခရိုင်မှာလည်းစစ်ရေးတင်းမာနေပါတယ်။ KNU တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ခိုက်မှုတွေဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့တပ်မတော်ပြောခွင့်ရသူကိုဆက်တွေ့ဖို့ကြိုးစားပေမဲ့မရခဲ့ပါဘူး။အစိုးရနဲ့ NCA ပြည်ရပြည်တဲ့နောက်ပိုင်း KNU ဆင်းချုပ်ရာဒေသတွေမှာတပ်မတော်ကစစ်ကမ်းတစ်တီစောက်တာဆက်ရန်ရားတင်တဲ့လမ်းဖောက်လုပ်နေတဲ့လောက်ရတွေကြောင့်စီရေးတင်းမာမှုတွေပေါ်ပေါက်တာလို့လဲ KNU ဖာပေါ်ခရိုင်တပ်မငါပြောခွင့်ရဘသူမမန်းကပြောပါတယ
်နောက်ဆုံးအခြေအနေကတော့ဒီချစ်သွင်းမှုတော့ရှိတုံးပဲပြောရမှာပေါ့နော်ဗမာစစ်တပ်ကလည်းဒီတင်ဟောင်းတွေတိုးလာတယ်ကားရန်တွေနဲ့တက်လာတယ်ဆိုတော့လမ်းဖောက်တာတွေလည်းလုံလာတဲ့ခါကျတော့ချစ်သွင်းမှုတော့ရှိနေတယ်လို့ပဲပြောရမယ်အဲ့လိုညွှန်းလာလုပ်နေမယ်ဆိုတော့ချစ်သွင်းမှုတော့ရှိနေဥမာပဲလို့ပြောရမှာဖြစ်
တန်စကန်တစ်တိဆောက်တာအစိုးရအုပ်ချုပ်ရေးရန်နရာစင်စမပြဝေရောက်လာမှုတွေဟာဖက်ဒရယ်ပြည်ထောင်စုရဲ့နှစ်ဓာရကိုစန့်ကျင်တဲ့လို့ရလို့မနေ့ကကြားရောက်တဲ့ကရင်နှစ်တကူးနေ့မှာ KNU ရဲ့လက်နက်ကင်တပ်ဖွဲ့ဖြစ်တဲ့ကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ကနေကရင်မျိုးသားတွေနဲ့လူငယ်ထုတွေကိုပေးပို့တဲ့အိတ်ဖွဲ့ပေးစာမှာဖော်ပြထားပါတယ်KNU တပ်မ9ခြေဆိုင်ရာဖောက်ပုံခရိုင်မှာမြန်မာစစ်တပ်တပ်စခန်းတွေပြီးကြတဲ့နှစ်ကိုနောက်ဆုံးစာရုပ်သိမ်းပေးဖို့ KNLA ကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပြီးနောက်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာနေတာပါလက်ရှိ KNU တပ်မ9ဖောက်ပုံခရိုင်တပ်မဟာ3ညောင်လေးပင်ခရိုင်တွေမှာနှစ်ဖက်တပ်တွေစစ်ရေးသိမ်းမှနေတယ်လို့တပ်မဟာ3စစုံခရိုင်ဘီလင်းမြို့နယ်ဘက်မှာလည်းထိပ်သွင်းမှုတွေကြိုးကြားဖြစ်ပွားနေပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
တရုတ်နဲ့တကူမတိုင်ခင်မှာပဲမြန်မာနိုင်ငံသားတွေအများစုရှိတယ်။တရုတ်နိုင်ငံရွှေလီနဲ့ကျေကောင်မြို့တွေမှာအသွားအလာကန့်သတ်ပြီးကာဝယ်ဆေးထိုးပေးဖို့ပြင်ဆင်နေတဲ့ဆိုတဲ့သတင်းတင်ဆက်ပေးမှာပါ။ကျွန်မကတော့ဆိုပါ။အကြခင်ကြားရောက်မဲ့တရုတ်နဲ့တကူကာလမှာအသွားအလာတွေများနိုင်တာကြောင့်ရောဂါကူးစက်မှုတွေတိုးလာမှာကိုစိုးရိမ်နေချိန်မှာပဲယူနန်ပြည်နယ်ရွှေလီနဲ့ကျေကောင်မြို့တွေမှာဒေသခံအာဏာပိုင်တွေကရောဂါကာဝယ်ရေးအစီအစဉ်တွေတိုးမြှင့်ဖို့စီစဉ်နေတာဖြစ်ပါတယ်။တမျိုးလုံးအတိုင်းအတာနဲ့အသွာလာကန့်သတ်ဖို့စီစဉ်နေပြီးတရုတ်နိုင်ငံသားတွေရောမြန်မာနိုင်ငံသားတွေကိုပါကိုဗစ်ရောဂါကာဝယ်ဆေးထိုးပေးဖို့ပြင်ဆင်နေတာပါရွှေလီနဲ့ခြေကောင်မြို့တွေကိုကြကြောပြန်အသွာလာကန့်သတ်တာတွေလုပ်ဖို့ဒေသခံအာဏာပိုင်တွေကညင်ညာထားကြောင်းလည်းရွှေလီမြို့မှာနေတဲ့ကိုထက်မြက်ကပြောပါတယ်
တော်တော်များချမယ်ဆိုတော့ဒေသတော်ဖွင့်နေပြီသူတို့ကတကြင်ညာထားတာကိုဆေးထိုးမယ်ဆိုတာကတော့ဒီ25နေလို့လည်းပြောကြတယ်ကို26လို့လည်းပြောကြတယ်မျိုးမျိုးပေါ့ကျောက်ကအလိုက်ပေါ့ညီမဒီလိုပေါ့ရပတ်တက်ဆိုရပတ်တက်ကိုတည်းတခုတော့ဈေးထိုးပေးမယ်အဲ့လိုမျိုးပေါ့အဲ့လိုမျိုးပေါ့ပြောတာပေါ့
ชื่อนี้เนี่ยเกี่ยวกับมาชีเรเจ้ายางเวลุเตลียาริโกเลยที่ยาไปลงจงยิ่งดูชาทาบีกูวิสิสิเรเท่ากันจะไม่ชี้เลยเหมือนเหมือนไม่รู้บาบูอะคุณลอลเซมาเลยตัวละกันตาดาวิชิลานีวีตอนนี้เนี่ยตอนนี้ตัวละบุคเคลาเรลุชื่อนี้นายกุญยมุเต็งโอกาชาอุเซนเต็งอาเปียวบาเล ชื่อมาตัวกูกับเจ้าทุ่มเสือเสียงเนี่ยเฮียเทียนเนี่ยปีทุ่มเลยสิมาล่าสิแต่มีลงกูตัวละกูกูต้องการตัดยอมมาเฮียเทียนปีทุ่มเลยสิมาโมลูเชนตัวชาวเรียวารีไปทับยอมมาทุ่มเลยเลยสิอะไรเนาะมาบอกน่าจะช่วยยารีสุริเชนตัวละกูไปทีมาชาวเรียนน่าไปไม่ปีทุ่มมาแค่ไหนยารีเลยปีที่สองมาไอปีเรียยารีไปตัวละกูไปทีมเรียสิตัวละกูไอ้ลูกปูสันยูเรียจ้า
ลามเอติยงเนี่ยกูมาตายเนี่ยมีโรเปเชนอีกามิวริมาแต่ช่วงเดือนปีเรียนกูสมุริศิลานี่ยาจังสูงมือเรียทบอลในเชียงมาเวเดี๋ยวมาเนี่ยที่จะเดินในเซนมิวริมาว่าโยกับกูสมุริโกเทนโชโกจูบันลาลาบ้าเนี่ยจะกูนี่ลาเชียงพิจิตรลูกกูสมุริเปียนซาลาเรเชียงมาโยกับกาวิสัญญาสิกันริโกยังอาทับบุบีอะคุยยาไปหนึ่งมาเทนเชลาเรลูเลชุลีเชียงไซต้าอุ้งเอบราฮิดาเฟอกระทามไม่อุ้งไหลอีกับเยาวาเล
ยี่ยี่อะไรเส้นอะไรดูเลยก็ยอกาเตล่ามาสู้รถดิฉันรีมิวเทมาบอกอย่างนั้นเนี่ยมาวิจัยมาดูเลยดิเนี่ยกูพยายามมาดูดิบอกกูเองเสียเยอะเว้ยแม่สุดยอดดิฉันรีย้อนเนาะไอ้เจ้ามันรถด้วยรถดองยังช้างรถด้วยอะไรเว้ยนี่ถ้ากูเองสาวดีไปเนี่ยเอออาชีพบุญวิโรสิบวิเดอกูรอเส้นรถด้วยไอ้ท่ากูยี่เต็มยูดีอาดิจามายี่กัดดิจ้าเว้ยรถยี่ยูนี่นะยอกาเจ้ามาบอก
ติยงนายเงี้ยมีเอาไปให้ปีปีเนี่ยมั้งกูไปกูสมุทรทัศน์ศิลาปีเดียวติยงนายเงี้ยเนี่ยโยกับกูสนองาสัญญ์เนี่ยตลาดในบ้านเลยแต่ก็บ้านลงมากูไปโยกับกูสักแค่อาทิตย์บ้างกูสนัดแต่งโจเน่ติสองดูสกุลติยงชินในบ้านเลยโยกับกูสมุทรพิมารงสัตย์เงี้ยติยงนายเงี้ยมาโรติสองดูลีรังชาวยาโจเน่กูสักแค่อาทิตย์บ้างชิดต้องคนนั้นทำโยชินในบ้านเลยจะมาการเราสู้ๆบ้างยังงูมีวันนี้ติยงติปูทาร์บ้าง
ยูเอเมริกันแต่ยังรีดูในยุคนี้แต่จะอาศัยสิ่งนี้กูอเมริกันพิจารณาว่าชนะมิโรกันในเพื่อทุเรียนเป็นยังไงอเมริกันพิจารณาว่าโควิด-19ยุคก้าคุ้มเสียเพียงว่ามูยี่ห้อชนิดจังฟิโอรีดูในยุคแต่อาศัยสิ่งนี้กูจะยี่ปงเสียเพียงเพื่อทุเรียนเป็นยังไงอเมริกันพิจารณาว่ามันเล็กเท่าไหร่กันในขนาดไหนที่เนี่ยงาโกนไหนกันในเซนไหนที่ในมาเวทุเรียนเป็นยังไงยุคนี้แต่จะอาศัยสิ่งนี้กูรอ
ในเจ้าคนนายนี่คนนายกวัยที่พ่อแม่เสียไปแล้วทั้งเรื่องเป็นยังวะฟิวเอ่ยทั้งเรื่องจริงกูเรื่องนี้จะรู้สั่งโน้ตพี่ฟิวเอ่ยเฟซบุ๊กสามีน้ำมันเลยน่าเสียนที่ชวนนายมาเลยเชียวกูรู้ว่าคนเยี่ยมมาเยี่ยตอนนั้นเช้ากูน่าเสียมาพี่บ้าเลยแต่ยังจะได้ทุ่ยมือมาที่ทำยังได้คนนั้นจ้าต้องวันศุกร์ลูกแก่โบไต่ตัวนี่เด้ ตัวนี้เดี๋ยวจะได้ทุ่ยมือปุ่นเลี้ยงได้ยี่พ่อเย่ลงงานตัวเจ้าหนี้บงโอ้วังคินเนี่ยดูจะน้องยังไม่ยังกับกุญแจเสร็จทาวาเล็กเนาะยี่เอาแต่ยังจะได้ทุ่ยพอทุ่ยมือเรื่องงานรีมาปีดูดูดูเสียงเหมือนจริงจริงจ้าบีอาณาบังอันตายวันจะรู้เนี่ยคอมพานีจีรุดาที่ว่าชนะนี่ละกูปีนี้เชื่อว่าฟันต้องตันนี่ละจ้าบี แต่ยังจะได้ทุ่ยหูมาตัวที่เกี่ยวเงินลูกมีเจ้าหนี้ละกูที่มีเลี้ยงพ่อพี่กูต้องสูญละจ้าบ้านเองการลงยืนนั้นชาวพุ่งยาวเอ็งกูลาสุยากูเลสเซนจีดอลลาร์ตันตียาจ่อไปอะไรลูกบีบีกูปนิกาพัฒนาส่งจีนยาบ้านเองจะไปแม่กูปนิตคูเรก้าพอทุลูป้ามาอายาเยาว์มามโหผู้สุราที่สีละบ้านเองแต่จะองค์ยังจะได้ทุ่ยหูเรกูปนิรุยผู้เงินเลี้ยงลูกจ้าบุบริจาวุ่นยิ่ง ตรงนี้เบล่ะนั่นเท่าเนี่ยมาจำเป็นเลยว่าเนี่ยแต่ยังจะได้ลงงานกันได้ก็วิ่งวิ่งเข้าเงี้ยกูพอพี่กูแล้วนั่นนี่ละก็มาบูอาพี่นั่นเท่าโตมาตัวจุ๊บจ้าว่าเนี่ยเพื่อนเล่นยินดามูดาวินยูบูพี่มามังกามูอันนี้ตาจูซีว่าเชื่อชูบูเนี่ยปีตุตัวที่อาลิซามูว่าอีไอทีไอเอเชียกามูรีว่าเบ้ทุนทุนแต่ยังจะได้ทุยมูเพื่อนเล่นยินดายอ่ะพ่อพี่ไปเลย พ่อเอ็มมือกูไล่หน้าบูยามาอาป้าเวงน่าเสียงงานงานตัวถูกทาบาร์เลยนั่นท่องสลีมาอุตส่าห์สุยาฮะจุดนี้แต่ยังจะได้ทุยมือปุ่นเลี้ยงได้ยี่พ่อมาพ่อเวงลองพิลาบาร์เลยสุยากูจะเลยกูมีกูจะเลยเนี่ยยี่พ่อพ่อสีกูจะเลยรีบเอาเนี่ยต้องมุ่งสั่งยงมองพ่อกะยามาอีไอทีไอซีเอ็นขันรักกูยี่บาร์เลย
2014ကနေ2018အထိဖြစ်တဲ့အစည်းအဝေးခန်းစား5ဆောင်ကိုထုတ်ပြန်ပါတယ်။အစိုးရကရရှိတဲ့အခွန်ပဏာနိုင်ငံပိုင်စီးပွားရေးလုပ်ငန်းရဲ့ပေးချေမှုကုမ္ပဏီဝင်ဝင်နဲ့အသုံးစရိတ်စတာတွေကိုအစည်းအဝေးခန်းစားမှာဖော်ပြပါတယ်။ NLD ပါတီအစိုးရဖွဲ့တဲ့2016-19မြန်မာ EIDI စရုပ်ထအကြိမ်အစည်းအဝေးခန်းစားကိုထုတ်ပြန်ပါတယ်။အဲ့ဒီနှစ်မှာတရားစာရ2ပေါ်ခွင့်လိုင်စင်း2100ကျော်ထုတ်ပေးပါတယ်။အများစုကကြောင်မြတ်နဲ့တတ်တူတူးဖော်ခွင့်လိုင်စင်တွေဖြစ်ပါတယ်။တမရော်ပိုင်စီးပွားရေးလုပ်ငန်းကြောင့်အနည်းငယ်သာဖော်ပြနေပါတယ်။ကြောင်မြတ်လုပ်ငန်းမှာစည်ရင်းမပေးတဲ့ကုမ္ပဏီ90ရာခိုင်နှုန်းဟာစစ်တပ်ပိုင်တွေဖြစ်ကြပါတယ်
။ဝင်လင်းမြင်သာမှုတာဝန်ယူမှုကြောင်မှမကမှုစတဲ့ EITI မူတွေကိုမြန်မာပြည်မှာတည်သုံးဖို့အခက်အခဲရှိပါလေ။ကြောက်စင်းကြောင်မြတ်နဲ့တတ်တူကန္တမှာအသေးစားအလတ်စားလုပ်ငန်းတွေများပြီးမောင်ခေါ်တူပေါ်မှုနဲ့အခွန်ရှောင်မှုကလည်းများပါတယ်။ EITI အဖွဲ့ကိုစည်ရင်းပြတဲ့အခါမှာကျောင်းမြင့်တဲ့တပ်တူကိုအလွန်အမင်းတန်ဖိုးလျှော့ချထားပါလေ။အစိုးရကိုပေးရမယ့်အခွန်လျော့နေသွားအောင်လုပ်တာပါပဲ။အထူးသဖြင့်ကျောက်စင်းကဏ္ဍမှာဒီလိုကလိန်ကချစ်လုပ်မှုတွေအများဆုံးဖြစ်ပါတယ်။အလေးချိန်နဲ့တွေ့မယ်ဆိုရင်မောင်ခေါ်ရောင်းတဲ့ကျောက်စင်းဟာတဲဝင်ရောင်းတဲ့ကျောက်စင်းနဲ့အစာပေါင်း100ကျော်ရှိတယ်လို့ EITI အစီရင်ခံစာမှာပေါ်ပြပါတယ်။
ကျောင်းစင်း1ကီလိုဂရမ်ရဲ့ပြားမျှတန်ဖိုးဟာကျပ်3000သာရှိတယ်လို့စည်ရင်းမှာပြပင်မဲ့နိုင်ငံသားကိုရောင်းတဲ့တန်ဖိုးက1ကီလိုဂရမ်ကိုကျပ်4,300ဖြစ်ပါတယ်။ကျောင်းစင်းနဲ့ကျောင်းမြတ်လုပ်ငန်းရဲ့93ရာခိုင်နှုန်းကိုစစ်တပ်ပိုင်းမြမစီးပွားရေးကော်ပိုရေးရှင်း MEC ကပိုင်ဆိုင်ပြီးဓာတ်သတ္တုလုပ်ငန်းမှာတော့24ရာခိုင်နှုန်းသာစစ်တပ်ကပိုင်ပါတယ်။ကျောင်းစင်းကဏ္ဍကိုအလေးချိန်အရာတွက်ချက်ရမယ်ဆိုရင်2016-19 ဘဏ္ဍာနှစ်မှာမောင်ခိုရောင်းတဲ့တန်ဖိုးကတရားဝင်ရောင်းတဲ့တန်ဖိုးထက်အစတရာကျော်ပိုများနေတယ်လို့ဖော်ပြပါတယ်။တရံသာဒလုပ်ငန်းကားရတဲ့အခွန်ငွေ၄ပုံတစ်ပုံဟာတူပေါ်ရီလုပ်ငန်းတွေရဲ့ပြီးကြားငွေစင်းတဲ့ရောက်သွားပါတယ်။အဲ့ဒီငွေတွေကိုအသုံးပြုရမှာကြီးကြပ်မှုအားနည်းတယ်လို့ EITI ရဲ့စရုပ်ထအစီရင်ခံစာမှာဖော်ပြထားပါတယ
်။ရေနံဓာတ်ငွေနဲ့ပလဲကန္တာကကုမ္ပဏီအားလုံးနဲ့အခွန်ငွေအားလုံးကိုစရုပ်ထအစီရင်ခံစာမှာဖော်ပြပါတယ်။ဒါပေမဲ့စီးအုပ်စုနဲ့အများဆုံးပတ်သက်တဲ့ကြောက်စင်းကြောင်းမြင့်ကဏ္ဍမှာတော့ဖော်ပြနိုင်တဲ့ကုမ္ပဏီဥယျာဉ်ဟာ10ရာခိုင်နှုန်းတောင်မရှိပါဘူး။ကြောင်းမြင့်ကဏ္ဍမှာစီးအုပ်စုကလေဝကြီးအုပ်ကြီးအလွဲသုံးစားလုပ်ပုံကို EITI စရုပ်ထအစီရင်ခံစာမှာတွေ့နိုင်ပါတယ်။ကြောက်စင်းကြောင်းမြင့်ကုမ္ပဏီ84ခုကိုသာဖော်ပြနိုင်ပါတယ်။2018-18ဘဏ္ဍာရေးနှစ်အတွက်ထုတ်ပြန်တဲ့EITI ပြစ်စမအစီရင်ခံစာမှာတော့ပုံမူပြီးပွင့်လင်းမြင်သာလာတာတွေ့နိုင်ပါတယ်။ကျောက်စင်းကျောင်းမြတ်ကုမ္ပဏီ209ခုနဲ့စီးအုပ်စုပိုင်စီးပွားရေးလုပ်ငန်းနှစ်ခုဆက်ဆက်နေတဲ့တရားစာတကုမ္ပဏီ9ခုကိုဖော်ပြနိုင်ပါတယ်။တရားစာတကန္တရဲ့69ရာခိုင်နှုန်းကိုပြစ်စမအစီရင်ခံစာကဖော်ပြနိုင်တယ်လို့ဆိုပါတယ်။တရားစာတစီမံခန့်ခွဲရာမှာပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတော်ဝင်ခါမှုရှိဖို့တိုက်တွန်းနေတဲ့ EITI မူဝါဒကိုမြမပြည်မှာအကောင့်တဲဖောနေတာတိုးတက်မှုရှိနေပြီလို့2020ဩဂုတ်လတုန်း EICI အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်နဲ့အဆုတ်ယောဂအခန်းအကြောင်းပြောပြထားပါတယ်။ကိုဗစ်ယောဂသဘာဝအရယောဂအခန်းရှိသူတွေမှာပိုပြင်းပြင်းထန်ထန်ခံစားစေရတာကအဆုံးနဲ့ရှင်ကောင်းယောဂအခန်းရှိသူတွေအတွက်ဆိုရင်ပူရောင်ဓာတ်ရိုက်သက်ဆိုင်နေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဘလူဓာတ်ရိုက်သက်ဆိုင်ပြီးယောဂပိုပြင်းထန်စေကဘလူကာဝယ်ပြီးဘယ်အချိန်မှအမြန်ဆုံးဆေးရုံအချိန်ပြတယ်ပါလေဒီအကြောင်းအဆုံးနဲ့ရှင်ကောင်းအထက်ကဆရာဝန်ကြီးနဲ့ဆေးတက္ကသိုလ်တင်အဆုံးနဲ့အသက်ရှင်လမ်းကြောင်းဆရာဆေးပညာဌာနအငြိမ်းစားဌာနမှပါမခဒေါက်တာဝင်းနိုင်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်โอเคဆုံးနဲ့ရေကောင်းသူကြီးကျော်ဝင်ကြီးပမခဒေါက်တာဝင်းနိုင်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ယောဂါကယောဂါအခက်ရှိတဲ့သူတွေမှာကျန်းထန်မှုတော်တော်များပြီးတော့ဒီသေဆုံးမှုအထိပါဖြစ်တဲ့အတွက်ကျွန်တော်တို့ဒီအဆုံးနဲ့ရေကောင်းဆိုင်ရာယောဂါတွေအတွက်ရောဆရာကြီးဘယ်လိုထူးခြားမှုတွေတွေ့ထားလဲ
ကိုဗစ်ယောဂါကတော့ဒီယောဂါအခက်ရှိတဲ့သူတွေမှာတော့ဖြစ်ခဲ့ပြီဆိုလို့ရှင်ယောဂါခံထားကြောင်းမှုကပို့ပြီးတော့ဟိုကျန်းထန်စီတယ်ပေါ့နော်အဲ့တော့အဆုံးနဲ့ပတ်သက်ရင်တော့ကျွန်တော်တို့မှာ COPD ပေါ့Chronic Obstructive Pulmonary Disease လို့ခေါ်တဲ့ယောဂါ
ဆုပ်ပွားပန်းနာယောဂပြောလဲရတယ်နာရရှိဆုပ်ပွားလေပြုံကျင်းယောဂလို့ပြောလို့လည်းရတယ်အဲဒီချို့ကလည်းခရိုနစ်ဘရွန်ခိုက်တစ်စ်တို့ဖန်စီမာလို့ဒီလိုလည်းခေါ်တာရှိတယ်အတူကတော့ COPD ခေါ်တာပေါ့အဲဒီယောဂရှိတဲ့သူတွေဆိုလို့ရှိရင်ပိုပြီးတော့ပြင်းပြင်းထန်ထန်ခံစားမှုလည်းများတယ်ဒိတ်ဆုံးမှုလည်းပိုပြီးတော့များတတ်ပါတယ်ဟုတ်ကဲ့ဆရာကြီးအခုလို့ဖြစ်ရတာကဘာကြောင့်အဓိကဖြစ်စေနိ pneumonia ဆိုတဲ့ရောဂါကိုဖြစ်စေအောင်เนาะအဆုတ်မှန် pneumonia လို့ခေါ်တဲ့အဆုတ်ရောင်တဲ့ရောဂါဖြစ်တဲ့အခါမှာအောက်ဆီဂျင်တွေကျမယ်လူနာမောမယ်ကျွန်တော်ဒီ COPD လို့ခေါ်တဲ့ဆုတ်ပွားပန်းတဲ့ရောဂါမှာဒီ COVID ရောဂါမဖြစ်ဘဲနဲ့လူကောင်းတယောက်ဟောကိုဗစ်ရောဂါမဖြစ်သေးခင်ကာလာတီကိုမောနေတဲ့ပေါ့နော်ရှင်ကျက်နေတဲ့တည်းအဲ့ဒီလူမှာ pneumonia ထပ်ဖြစ်လိုက်တယ်ဆိုလို့ရှင်တော့သူကပို့ပြီးတော့ခံစားရတာပေါ့အနေကိုရလေသူကအောက်ဆီဂျင်ကအတမန်လူကောင်းနေနဲ့မတူဘူး COPD လူနာတွေဆိုလို့ရှင်အောက်ဆီဂျင်68မှာမရှိတတ်ဘူးသူတွေညော့နေတတ်တယ်တချို့ဆိုရင်95 96အဲ့လောက်ပဲပုံမှန်ရှိတယ်နည်းနည်းလေးလှုပ်ရှားလိုက်တယ်ဆိုရင်90အောက်တောင်မှကျောက်နေတတ်တယ်ကိုဗစ်နမိုနီယာဖြစ်လိုက်တဲ့အခါဆိုလို့ရှင်တော့သူကနမိုနီယာရလိုက်တယ်ဆိုတော့အောက်ဆီဂျင်ပိုကျသွားတာပေါ့အဲ့တော့ငကိုရဲမှအောက်ဆီဂျင်မပြည့်တဲ့ COPD ဆိုတဲ့ရောဂါတွေရှိနေတဲ့သူတွေမှာအောက်ဆီဂျင်ကကိုဗစ်ဖြစ်လိုက်တဲ့ဆိုရင်ပိုပြီးကျသွားတော့ပိုခံစားရတဲ့သဘောပါပဲ
ဟုတ်ကဲ့နှစ်ထပ်ကွန်းပိုပြီးတော့ဒဏ်ကိုဆောက်ပြီးတော့ခံရတာပါဆရာနော်
ဟုတ်ပါတယ်ဗျ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုမဖြစ်အောင်ကာကွယ်နိုင်တဲ့နေသားမျိုးရှိလားဆရာ
တကယ်တော့ तू ကထူးထူးခြားခြားကြီးကာကွယ်ရမယ်တော့မဟုတ်ဘူးပေါ့လေတာမန်လူတွေလိုပဲကာကွယ်ရမှာပါပဲဘာကြောင့်လဲဆိုတော့ဒီ COPD ရှိတဲ့သူတွေမှာ COVID-19 ကပိုပြီးတော့ဖြစ်တယ်ဆိုတော့တတိထောက်ထားမျိုးတော့မရှိဘူးအတမန်လူတွေလိုပဲဒီဘိုးကကိုခံရမရှိတဲ့လူတွေကိုအကုန်လုံးကိုဝင်ပါဆိုတဲ့အခါကျတော့ COPD ကလည်းတမန်လူတွေလိုပဲဖြစ်တဲ့အတွက်ဝင်ပါပဲပေါ့ဒါပေမဲ့ကာကွယ်တဲ့အခါကျတော့ COPD မရှိတဲ့လူကောင်းတွေကာကွယ်တဲ့နည်းကိုပဲသူ့ကိုတုံးရမှာပါပဲအော်အိမ်မှာနေမယ်နောက်ပြီးတော့အပြင်ထွက်ခဲ့လို့ရှိရင်လည်း social distancing ပေါ့နော်ဝေးဝေးနေမယ်နောက်တစ်ခါ mask တွေကိုတုံးမယ်အမြဲတမ်းနှာခေါင်းစည်းအုပ်ထားမယ်ပေါ့နော်နောက်တစ်ခုကတော့လက်ခဏခဏဆက်ပြားနဲ့ရေနဲ့စနစ်တရဆေးမယ်ပေါ့ hand gel တုံးမယ်ပေါ့တခုရှိတာကတော့တချို့ကထင်တာပေါ့နော် COPD ဆိုတော့အနာရရှိအဆုတ်ပါယောဂဖြစ်တယ်အနာရရှိယောဂဖြစ်တယ်ဆိုတော့ကိုခံနေမယ်သူများတွေပို့ပြီးတော့ပိုကူးလွယ်မယ်လို့တော့ထင်ကြတာပေါ့နော်နောက်တစ်ခုကဖြစ်နိုင်တဲ့အချက်ကတော့အဲ့ဒီအချက်ကိုထောက်ကူပြုတဲ့အချက်ကတော့ဒီ patient တွေကဆေးရုံဆေးကန်းကိုခဏခဏတောတဲ့အခါကျတော့လူနာပေါင်းစုံနဲ့တွေ့ရတာပေါ့လေဒီတော့ကူးဆက်ဖို့အတွက်ကတော့နည်းနည်းတော့ chance ပိုများတယ်လို့တော့ပြောနိုင်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီဒီဆေးရုံဆေးကန်းခဏခဏတွေ့ရတဲ့အတွက်တော့အကျံပြုချင်တာရှိလားဆရာအခု COVID ကာလမှာလေ
ကျွန်တော်ကတော့ဒီ COPD ခေါ်တဲ့ဆုတ်ပါပန်းနာရှိတဲ့သူတွေကိုနှမျိုးခွဲထားတယ်ဗျတာမန်ယောဂရှိရယ်ဆေးနဲ့မှန်မှန်ကန်ကန်တောက်ပြီးတော့ယောဂညင်နေတဲ့လူတွေဆိုလို့ရှိရင်တော့ဒီဆေးတွေတောက်ဆေးတွေရှူဆေးတွေကိုမှန်မှန်ဆက်ပြီးတော့တုံးနေပါဆေးကန်းကိုလာတဲ့အကျင့်ရေးအတွက်ကိုရှော့ချခိုင်းတာပေါ့ဥပမာဆိုပါစို့အရင်တော့ဆိုရင်နှစ်လတစ်ခါ၊သုံးလတစ်ခါဒီလိုလာခိုင်းတာမျိုးတွေရှိတယ်။ဒါကလည်းလိုအပ်လို့ကျွန်တော်တို့ခေါ်ကြရတာပါ။ဒါပေမဲ့ခုလိုကိုဗစ်ကာယောဂဖြစ်နေတဲ့အချိန်မှာတော့ခဏခဏလာတဲ့အခြေအနေတွေကိုတတ်နိုင်သလောက်ခြေပလိုက်တာပေါ့။မလာဘဲနဲ့ကျွန်တော်တို့ teleconsultation လို့ခေါ်တဲ့ဥစားမျိုးနဲ့လုပ်နိုင်နေဒီပုံမှန်ဆေးကိုမှန်မှန်လုပ်မယ်။ဒါဆိုရင်ဆေးဥစည်းကန်းကိုလာရနေသွားမယ်။ဒီပြင်မှန်မှန်ဆေးသုံးနေမယ်ဆိုလို့ရှိရင်ယောဂကြွလေဆိုတဲ့ exacerbation တွေပေါ့။အဲ့ဒါမျိုးတွေနေသွားတဲ့အခါကျတော့သူတို့ကကုသမှုနေစီတာပေါ့တကယ်လို့ယောဂကြွနေပြီသူကယောဂလည်းဖောက်တဲ့တယ်သူ့ရဲ့သဘောကိုကယောဂကြွလွယ်တယ်ဥပမာဆေးလေးတောက်တဲ့သူတွေအမုံမွားရင်နန်းတတိရှင်မြဲသူတွေယာတိပြောင်းလို့အဖျားဖြစ်တဲ့သူတွေပေါ့နော်ဒီလိုလူတွေဆိုလို့ရှိရင်တော့ဒီဆူပီယောဂကြွလာတယ် acute exacerbation လို့ခေါ်ပါတယ်အဲ့ဒီလူနာတွေကိုတော့စဉ်းစားပြန်တယ်ဗျသူ့ဘာသူယာတိပြောင်းလို့ဒါမှမဟုတ်ရင်ဆောင်းရပြောတဲ့အနန္တတိအမုံမွားရင်ရှင်မြဲလို့ဒါမှတည်းလို့စသဖြင့်ယောဂကြွလာလို့ရှိရင်ယောဂရိုးရိုးကြွလာပဲလားဒါမှမဟုတ်ရင်ကိုဗစ်ဖြစ်တာပဲလားဆိုတဲ့ဥစ္စာကိုစဉ်းစားရတယ်။ဒါကြောင့်မို့သူတို့ယောဂကြွပြီဆိုရင်တော့ယောဂလက္ခဏာလည်းဆိုးရဆိုရင်တော့ emergency department ကိုအမြင်မြန်လေးပြခိုင်းရတာပေါ့လေ။ဘာဖြစ်ဆိုရင် तू ကဒီဖြစ်လူတွေတဲ့ဆိုင်ခံနေနေတဲ့အတွက်ကြောင့်မလို့ဖြစ်ပြီဆိုရင်အသက်အန္တရာယ်ရှိတတ်တယ်။
ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာနောက်ထပ်သတိပြုတင်တာရောရှိသေးလားဆရာကြီ
း။နောက်တစ်မျိုးတော့ရှိသေးတယ်ဗျ။ COPD လို့ခေါ်တဲ့ယောဂတော့မတတ်မှတ်ရသေးဘူး။နာနာရှိချောင်းဆိုးနေတယ်ပေါ့ဗျာ။လာနေချီပြီးနဲ့နဲ့ချီပြီးဆိုးနေတယ်။ခုကြမှာကိုဗစ်လည်းဖြစ်တဲ့အခါကျတော့ဒီချောင်းဆိုးဟာ COPD ပဲလားကိုဗစ်ဖြစ်နေတာလားစသဖြင့်ပေါ့ဒီလူလေးတွေတန်ကြားတွေရှိတယ်။အဲဒီလူတွေဆိုလို့ရှိရင်လည်းတင့်တော်တဲ့အချိန်မှာတော့ဒီ clinic ကိုလာစေချင်တာပေါ့။ဘာကြောင့်လဲဆိုတော့သူတို့ကကိုဗစ်ဖြစ်တာမဖြစ်တာတဲ့တစ်ဖက်ကလည်း COPD ရှိနေတယ်နဲ့နောက်ကျွန်တော်နိုင်ငံဆို TB တွေပါလည်းရှိရောရှုပ်နေတတ်တယ်။ဒါမှမဟုတ်ဒါတွေလည်းနည်းနည်းအချိန်ကြီးခွင့်တာပြီဆိုတဲ့အချိန်ကြလို့ရှိရင်တော့ ဒီမလူနာဌာနကိုပြပေးဖို့တော့တို့အတင်ဆိုပြီးအကြံပေးထားတာရှိပါတယ
်ဟုတ်ကဲ့ဆရာဒီနေ့မှဆရာရဲ့ဒီခွဲတယ်နေလက္ခဏာဟောစီလားကိုဗစ်ကြောင့်ဖြစ်တာလားဒီပုံမှန်ရှိထားပြီးတာဒီအဆုတ်နဲ့ရေကောင်းရောပါကြောင့်ဖြစ်တာလားဗောနော်ခုနလာတာရှိအဆုတ်ဘွား
အဲ့ဒီ COPD အဆုတ်ဘွားမန္တန်လူနာတွေကသူတို့ရဲ့တော့ဟောမော်ဒက်တယ်လှုပ်ရှားရင်မောတယ်ဗောနော်နောက်ပြီးတော့ဒီထဲမှာကြက်နေတတ်တယ်တခါလေအသက်ရှူလိုက်လို့ရှိရင်ရွှေရွှေနဲ့အတံမြည်တတ်တယ်ပေါ့နော်။နောက်ချောင်းလေးဆုတ်တတ်တယ်၊တလေလေးထွက်တတ်တယ်။ချိန်နိုင်မယ်ဆိုရင်တော့ခုကိုဗစ်ရဲ့လက္ခဏာတွေကလည်းဒါတွေပါတာပဲ။အဖျားလေးပါတယ်ပေါ့။ကိုဗစ်မှာတော့ပိုပြီးတော့ပါတတ်တယ်ပေါ့နော်။ဒါပေမဲ့လက္ခဏာတွေဖြစ်တဲ့ကာလကကွာတယ်ဗျ။ကိုဗစ်ကတော့ရက်တူတူအတွင်းမှာဖြစ်မှာပေါ့။ COPD လူနာကြတော့လားနဲ့ချီးပြီးတော့ဖြစ်နေတဲ့သဘောရှိတာပေါ့။ဆိုတော့ကဖြစ်တဲ့ကာလအတိုင်းဒါတော့ကွာခြားမှုရှိတယ်။သို့တော်လည်းပဲ COPD လို့မသတ်မှတ်ရသေးတဲ့ COPD လူနာမှာကိုဗစ်ဖြစ်ပြီးတွဲပြီးတော့ရှိတယ်ဆိုတဲ့ဥစားမျိုးလည်းဖြစ်နိုင်တာပေါ့နော်။ဆိုတော့နောက်ခုစလုံးက history ပေါ့မေးလိုက်လို့ရှိရင်တော့တချို့ကရက်တူတူနဲ့ဆိုတာကိုဗစ်ဖြစ်ပုံများတယ်ပေါ့။အဲရက်ရှည်လာပြီးဆိုလို့ရှိရင်တော့ငိုတဲ့ COPD ရှိနေတာခုကိုဗစ်ထပ်ဖြစ်လာမဖြစ်လာတော့ test လုပ်မှာပဲသိရမှာပါဗျ။ဟု
တ်ကဲ့ဆရာအဲ့တော့ဘယ်လိုလက္ခဏာပြလာရင်တော့မဖြစ်မနေသေးဘူးအများကြီးတယ်လေဆရာကြီ
း။ဟုတ်တယ်ဗျ။အဲ့တော့အဖျားလည်းရှိလာမယ်။အမောလည်းပိုဆုလာမယ်။ချောင်းဆူရာတွေကလည်းများလာမယ်ဆိုရင်တော့ဖြင့်ကိုဗစ်ကရောဂါကာလမှာတော့ကိုဗစ်ကိုကျွန်တော်တို့ exclude လုပ်ဖို့လိုပါတယ်ကိုဗစ်မဟုတ်ဘူးဆိုတာကိုသက်သေပြနိုင်ဖို့အတွက်ဆက်စစ်ဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်လက်နက်ကိုင်အဖွဲ့ AA ကိုအကြမ်းဖက်စီးရင်ကပယ်ဖျက်ပေးဖို့အစိုးရကိုတိုက်တွန်းတဲ့အစိုးကိုရခိုင်ပြည်နယ်လွှတ်တော်မှအတည်ပြုခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်အဖွဲ့နဲ့ပအိုးနဲ့တအားနိုင်ငံရေးပါတီတို့ရှမ်းပြည်နယ်တောင်ကြီးမြို့မှာတွေ့ဆုံခဲ့ရဆိုတာနဲ့ NLD ကိုယ်စားလှယ်အဖွဲ့နဲ့ကြားပြည်နယ်ဒီမိုကရက်တစ်ပါတီတို့တွေ့ဆုံမှုပြပြသွားခဲ့တဲ့အကြောင်းတွေကိုကြားထားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာအစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာထားတဲ့ ULE AA ကိုအကြမ်းဖက်စည်းရင်းကနေပယ်ဖျက်ပေးဖို့အစိုးရကိုတိုက်တွန်းတဲ့အဆိုကိုရခိုင်ပြည်နယ်လွတ်တော်မှာကန့်ကွက်သူမရှိအတည်ပြုခဲ့ပါတယ်ဒီအဆိုကိုဇန်နဝါရီလ17ရက်နေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွတ်တော်15ကြိမ်မြောက်ပုံမှန်အစည်းအဝေးပထမနေ့မှာမြောက်ဦးမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကတင်သွင်းပြီးပူရီတောင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကထောက်ခံဆွေးနွေးပြီးအခုလိုအတည်ပြုခဲ့တာပါဒီသူတွေလိုလားနေတဲ့ငင်းချမ်းရေးကိုရှေ့ဆက်နိုင်ဖို့နဲ့မတရားအသင်းအဖွဲ့အဖြစ်ကြေညာထားတဲ့အတွက်ငင်းချမ်းရေးလုပ်ငန်းတွေမှာအဟန့်တန်းမဖြစ်ဖို့အခုလိုအဆိုတင်သွင်းရတာဖြစ်တယ်လို့ဦးထွန်းသာစိန်ကပြောပါတယ်ရခိုင်တပ်တော် AA ကိုမြန်မာအစိုးရက2029မတ်လ23ရက်နေ့ကမတရားအသင်းနဲ့အကြမ်းဖက်အုပ်စုအဖြစ်ကြေညာခဲ့ပါတယ်
ရှမ်းပြည်နယ်တွင်းရှိတိုင်းဒေသနိုင်ငံရေးပါတီတွင်နဲ့တွေ့ဆုံမှုအတွက်2020ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကနေရှမ်းပြည်နယ်တောင်ကြီးမြို့ကိုရောက်ရှိစဉ်မှာပိုးနဲ့တန်းပါတီတို့နဲ့တွေ့ဆုံခဲ့ပါတယ်။ဇန်နဝါရီလ23ရက်ကဒေါက်တာအောင်မိုးညူဦးဆောင်တဲ့ NLD ဗဟုလူ့မှုဆောင်ဖွဲ့ကတောင်ကြီးမြို့ရှိ NLD ရုံးချုပ်မှာပိုးမျိုးသားဖွဲ့ချုပ် BNO ကဥက္ကဋ္ဌဦးခွန်ဆန်လွင်တွေ့ထွေးမှုခွန်တိန်ဖီရုံးဖွဲ့မှုစောခွန်ကျော်ဝင်းတို့နဲ့ညနေ3နာရီမှာတွေ့ဆုံခဲ့ပါတယ်။ညနေ4နာရီချိန်မှာတော့တန်မျိုးရပါတီဒုဥက္ကဋ္ဌဦးညီဆိုင်နဲ့တွေ့တွေ့တွင်းမှုမိုင်အုပ်ခိုင်တို့ကလာရောက်ဖိတ်ဆုံခဲ့ပါတယ်။ဒီဖိတ်ဆုံမှုမှာဖက်ဒရယ်ပြည်ထောင်စုရေးတိုင်းဒေသရေးတွေကိုဆင်နွှဲခဲ့ကြပါတယ်။ရှမ်းပြည်နယ်မှာ SNLD အပါအဝင်ဂျန်နဲ့ရွေးကောက်ပွဲအနိုင်ရပါတီတွေသတိပုဂ္ဂလတွေနဲ့လည်းဆက်လက်ဖိတ်ဆုံသွားဖို့ရှိတယ်လို့တောက်သားအောင်မိုးညိုကပြောပါတယ်။
ချင်းပြည်နယ်တောင်ပိုင်းပလဝမြို့မှာတော်ထဲဝါခုတ်ဖို့သွားတဲ့အမျိုးသမီးတဦးဟာဇန်နဝါရီလ12ရက်နေ့မွန်းလွဲ2နာရီဝန်းကျင်ကမြေမြုပ်မိုင်းနှင်းမိပြီးဘယ်ဖက်ခြေထောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ပလဝမြို့နယ်တိုက်ပွဲရှောင်တဲ့တဘာဝဘေးကူညီရေးအဖွဲ့ကဦးစာနီကပြောပါတယ်မြေမြုပ်မိုင်းနှင်းမိတဲ့သူဟာအသက်38နှစ်အရွယ်ကလေး9ယောက်မိခင်ဒေါ်တိုတိုဝင်းဖြစ်တယ်လို့သိရပြီးသူ့အမျိုးသားဟာပလဝမြို့ခရရ26တပ်ရင်းကတပ်မတော်တာအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်မြန်မာ
ตัวเนี่ยรักใคร่ตัดต่ออีดูปัจจุบันเนี่ยมาไต่เป้ซาเต็มเชื่อว่าเดนท่าสังอาคุณกาซาบีและชีเอเชียที่มีเรื่องไม่เนี่ยมีแต่พิสูจน์สลีคุชิเคบีเตยส่งดูโกอุทิชิเคเดลูเช่นลูกอควรเยี่ยพ่อเยี่ยมตั้งอายาตียาบาร์เร
กระเช้นยินเนี่ยมีจินามอยู่ปัลลานะเนี่ยมีด้วยสิใส่จูเซ่สิสองสังฆะอาศัยสังฆะเนี่ยอยู่ลุงเงียบยูราสุสังฆะจันนวายละเสียนี่มาคุบินนายดีปูตัวชีวินเอาสังฆะกูลดตองชาทลายยาวีตัวเนี่ยสิสว่าแค่เดลิสเลวูกูอาคังตุพันนมูนาสิสเลมูดีปรมาจีปิโลแคบีฟียาอารมณ์มันนักเดียพีทัดทาร์เดลูสังฆะตาวงค์ข้าอุคงเอางาเปียวบาร์เร เสียงสังฆนี่ก็ลดลงชาติลายได้ด้วยเสียงเรื่องสันนิษฐานแค่แค่พิเนียร์ได้ลูสังฆตาวงค์ข้าอุคงเอางาเปียวบาร์เร
ดาโดล่าสันเตย์นัทธังลักษณ์ตะคุณในสนาวัยล่าสัตว์ยันนิมาจ่ายเอาเดชเชื่อใจตรงใจแมวเกยินเอ็มยูดานิตะกุนิเทย์มาขานาโกกบิสกูจังเดดาอะไรเจนโชจิมปะพิโลตัวแม่ลูมุ่งไปเนื้อโซย่าพ่อเวเกยินได้ยินได้ยาวุนจีโซอามิ่งไข่งาเปียวบาร์เรเกยินลุมยูรุยเอลีเนทาร์เรนิทุนิมยาเจเดตัวนิตะกูเบโรโกมาลีเฮนสีผู้เดดาอะไรจะไม่ลันยุนเชนเอญีไลนาบีจิมปะตัวแม่ลูวุนจีกาสุบาร์เรอลาดูใจไม่ยอมยูเนอัตระ มีอาชีพช่างติดตามเลยก็ยินดีที่กูนี่กูอธิการลูกสาวชัดต้องชนะอาชีพยังพิลลุตัวมาพิบาร์เลยก็ยินดีที่กูไปรู้กูก็ยินได้น่ารีบจะนั่นในชายาตั้งดีดจีเนตีเนตีดีดูมาเนื้อเส้นจิมบาจาบีมีมันงานลุ่นละเยี่ยมยามีอังกฤษสุยาและทักเรกาแต่ยังวิ่งไปยังเจ็ดตั้มมาปีชาวาร์เลย
อคุกเดินลอยกุศลเดินเสพอีดวงมาบ้าแต่หน้าปฏิรูปเนี่ยพิสูจน์ยินในบุตรเจ้าเจ้าเอาโมโยอุสานในอันดีกุศลเอพเวเน่ขยับยินในดิโมแครตปฏิรูปพิสูจน์มูริมาพิสูจน์ยามเนียนยินในลมยาลาเจ้าเจ็บยาตัวเกบาร์เร่ที่เจ้าหัวเราะมิกเลียมุงานในสุสีเดินเสพชาบาร์เร่
ปัญญาปาร์ตี้ด้วยเนี่ยหลายหลังตัวส่งนี่เนี่ยมีโอกาสที่มึงจะได้ยินเพื่อเจ้าแค่นั้นก็จะได้พูดฮะจันทวารีลักษณ์ยานิกาก็ยังพินิจร่างความอยู่มาปัญญาปาร์ตี้ด้วยเนี่ยเนี่ยนิมยาราเจ้าตัวส่งเว็บจะเข้าได้รู้ก็ยังพินิจดิโมแครตปาร์ตี้ด้วยมืออุตเตอร์เรกาคุลูพิอวาร์เร่
ดูดีกันล่ะดูปฏิเสธชีวิตจันทร์รู้ไหมที่ดาราดูที่อาสุนามุชีวะเนาะน้าวมีอันที่คุยแค่เดือนแรกรู้กันเลยเดี๋ยวปีหน้าจะมีชีวิตรู้กันชาติโตนั่งยี่กิจยาดีใจน่ายี่กิจยาดีบ่ไอ้ลูกกิจยาไม่ดีวุ้นรู้เนี่ยสุนุยเจนไม่ก็ไม่ใช่เลยนกชีวะมาลาสกันนี่เลยจันทร์รู้สัตยาชินีดาวเลยน้าวเรามาสัตยาเนี่ยวุ้นรู้ช่วยพี่มาสุนุยเจ้าลูกพี่เราเรามาตัวเลยเส้นข่าวชีเดียกันจันทร์รู้จันทร์รู้นี่เนี่ยก็รู้เนี่ยสัตย
NLD ဘုဟုပြောခွင့်ရဒေါက်တာမြင့်ညွတ်ကခုလိုပဲပြောပါတယ်ကျွန်တော်မိသားစုမူကြီးစီအဖွဲ့ကြုံကိုဖိတ်ကြပါတယ်အဲ့ဒါကတော့ဒီအင်ရှင်ရုံမလာလို့ပါဘူးတခြားနေရာဦးပဲလာနေပါတယ်ဆိုတော့အားတော့အဲ့ဒါရဲ့ပုံပါရွေးချယ်ွယ်လာတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ဖိတ်ကြတာကိုမလာတဲ့အတွက်ကျွန်တော်တို့ဒီတော့ကျွန်တော်မဖြစ်ပါဘူး NLD ကိုစတဲ့အဖွဲ့ကိုဦးဆောင်တယ်မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညွတ်ဖွဲ့ဟာပြီးခဲ့တဲ့ဇန်နဝါရီလ၄ရက်နေ့ကဝန်ရမြို့မှာလေအခုလိုပဲ၄ရက်ညှိမြလို့ဝန်ညွတ်ရေးပါတီနဲ့တွေ့ဆုံပွဲပြက်ခဲ့ရပြီဖြစ်ပါတယ်
နိုင်ငံရေးလေးလာတုံးတတူဒေါက်တာရမျိုးသိန်းကတော့NLD နေနဲ့မြို့သားညီညွတ်ရေးအစိုးရပုံစံကိုပုံဖော်ဖို့စိတ်ပိုင်းချက်ထားတယ်ဆိုရင်တိုင်းနာပါတီတွေနဲ့တကယ်လက်တွေ့ကျကျညှိနှိုင်းပြီးတော့အမျိုးသားညီညွတ်ရေးအစိုးရပုံစံကိုပုံဖော်ဖို့စိတ်ပိုင်းချက်ထားတယ်ဆိုရင်တိုင်းနာပါတီတွေနဲ့ညှိနှိုင်းဆွေးနွေးမှုတွေကို
NLD ပါတီရဲ့ရုံးချုပ်လည်းမဟုတ်တဲ့အခွင့်အမေရာမှာကျင်းပနိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ်။နိုဝင်ဘာလ၈ရက်နေ့ကရွေးကောက်ပွဲမှာ NLD ပါတီနိုင်ရခဲ့ပြီးနောက်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးတက်သွဲဆောင်ရွက်ဖို့ပိုင်းရနာပါတီတွေကိုကန့်လန့်ခဲ့ပြီးနောက်ဒီနှစ်ဆန်းကစလို့ပိုင်းရနာပါတီတွေနဲ့တွေ့ဆုံနေတာပါ။ NLD ကိုယ်စားလှယ်ခရီးစဉ်မှာရွေးကောက်ပွဲအနိုင်ရကချင်းပြည်နယ်ပြည်ထောင်ပါတီနဲ့ ကချင်ပြည်နယ်မှာတွားရောက်တွေ့ဆုံခဲ့တယ်လို့မွန်ညင်ညွတ်ရေးပါတီနဲ့တွေ့ဆုံဖို့ဝန်ပြည်နယ်ကိုတွားရောက်ချိန်မှာတော့တွေ့ဆုံမဲ့နေရာကိစ္စကြောင့်ဆွေးနွေးပွဲပြက်ခဲ့ရပါတယ်။
ဆက်ပြီးတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းမှာရှိတဲ့တရှုံငပြောကုမ္ပဏီတချို့လောက်ခမပေးဘဲတိန်းဆောင်နေတဲ့အတွက်ငပြောချန်လုတ်သားတွေအကက်ခဲဖြစ်နေရတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းအမည်ရဲ့စူးစီးချက်ကိုတော့နိုင်ကိုအင်ကနေတင်ဆက်ပေးမှာပါရှင်
ဝိုင်းမော်မြို့နယ်ဆန်ကားကြီးရအောင်စုမိုင်းမော်ကြီးရအတွင်းက60ကျော်ဒီကနေ့ချိန်ထိလောကခတွေမရပဲအခက်အခဲဖြစ်နေရတယ်လို့ငါပြောချင်လို့ကမှဥက္ကင်မောင်ဝင်းကပြောပါတယ်ကျင်းစားအဖွဲ့က6ယောက်6ဖွဲ့လူဦးရေအပြင်ကတော့သူက52နှစ်ယောက်မိခိုးမိသားစုမိခိုးက52လောက်ရှိတယ်ဦးလေးတို့အခက်အခဲကဒီငါပြောချင်မှာကျင်းစားစောင့်နေရဘူးကျင်းစားမရတဲ့အတွက်ဝင်မရရှိဘူးတရုတ်ဖက်ပြီးတယ် အဲ့ဒီဟာကိုဦးလေးတို့ကကိုဆင်းရဲထားတဲ့ဒင်းသားကြီးကိုလိုချင်လို့တောင်းဆိုတာပဲဖြစ်တယ်။ဦးလေးတို့ကဒီစီဝါရေးလူမျိုးကြီးအားမရရစားဒင်းငါပြောကြမှာအားလုံးနှစ်မြုပ်ထားတာလေ။တစ်နှစ်ပတ်လုံးနှစ်မြုပ်ထားတာကိုဦးလေးတို့ကဘာမှမရရှိပဲနဲ့အကျိုးခံစားဖို့မရှိပဲနဲ့ဦးလေးတို့ကလက်လွတ်ဆုံရှုံးရတယ်လို့ဖြစ်နေတာ။
ကချင်ပြည်နယ်မြင်းကျင်းသားမြို့နယ်ဝိုင်းမော်မြို့နယ်ပုံမော်မြို့နယ်မုံမော်မြို့နယ်တွင်ရှိငပြောချန်နယ်မှာအလုပ်လုပ်ကြတဲ့အလုပ်သမားများစုကကျင်စားလို့ခေါ်တဲ့ဆက်ရှိငပြောသီးအလေးချိန်လိုက်လှုပ်ခါရတဲ့အလုပ်သမားတွေဖြစ်ကြပြီလက္ခဏာလေးစားအလုပ်သမားများလည်းပါဝင်ပါတယ်ဥက္ကိမဝင်းတို့ပါဝင်ငပြောချန်အလုပ်သမား90ကျော်လှုပ်လုပ်နေတဲ့ငပြောကုမ္ပဏီကစင်ကြံကုမ္ပဏီဖြစ်ပြီးအလုပ်
quen chong sai quen mat tong ma. Na piao chan lo tu ma na sa kuu tu le. Komuni ga lo ka le song tu ya ma pi ve. Tua pi sen xiang ni ya le lo. Lo tu ma tu ki te u te wen ga su ba le.
Managing director, Ubasia, Egama, A. Daloji Dine, Ukataga, Nibioma, Posebio, Media Kama, Mapinha, no, Wulu, to have yoga there, Dine Ukata, Nibioma, Mune, or also you move, Piantim Yava, Solution, or Piantim Yagavare.
Titan, Nankin Chang, Saikwe Matonga, Nabiota Luguma, Nesako Ugani, Wunjijo Kauta Kao, Luguma Yu, Louis Mutija Yene, Pidu A. Wunji Sanagashi, Wunji Usowe, Mune to do Oto Yimuta, since it's Tanja Kevare. မြို့နယ်ထွေထွေအုပ်ချုပ်ရေးမှုဘက်ကနှစ်ဖက်တဘောတူညီချက်ရလူ့ကမာသူကိုရှစ်သိမ်းပေးဖို့ညွှန်ကြားခဲ့ပေမဲ့ကုမ္ပဏီဘက်ကလောအားခမပေးဘဲထပ်ပြေးသွားတယ်လို့ဥတည်ဝင်းကပြောပါတယ်။ကချင်ပြည်နယ်တွင်တရှိငပြောဆိုင်ခင်လုပ်ငန်းတွေကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေရှိလာခြင်း၊မြေအပြတ်တနာတွေပေါ်ပေါက်လာခြင်း၊တရုတ်ကုမ္ပဏီလက်အောက်သို့မြေကဆောင်ကျဆိုင်ရောက်သွ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်လက်နက်ကိုင်အေအေကိုအကြမ်းဖက်စီးရင်ကပယ်ဖြတ်ပေးဖို့အစိုးရကိုတိုက်တွန်းတဲ့အဆိုကိုရခိုင်ပြည်နယ်လွတ်တော်မှအတည်ပြုခဲ့ပါတယ်။တရုတ်ရှင်တွေခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ်တရင်တဲ့တင်လာပဲဖြစ်ပါတယ်။နောက်တဲ့တင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမ Nari go Nelson will be Maro, a cool celebrity or drink ginger go, Yopia be Ramishin. The Mara Donald Trump go American Outlook Doga, Bodhuniga, dear Sesu like the Pipari, Pigay Baka, Lute, the Sunyari, Pipuanke, Luto, Saungo, Wayo Sinimu PMA. Tamara Trump got to go talk and the regal Lonzo Abigay, Sure Checo, Taupia B, Kulu dear Sesu like the Pipari. Bigger Nidonga, Hong Kong, Taiwan, people in a trapi with Juban Gere, Democracy, Lushadu, Seniago, Guni, Bigere, Lu, Dandiashi to set the Ugo, Hong Kong, Yeta, Puega, Pansy like Barry, a Pansy, Kaya, the Rilema, Ludinyadu, Democracy, Lusham, Rima, Takan, Apire, Lu Kui, Shinny, Tania, Wongle, Bowen Mari. COVID-19 ယောဂကိုထိတိယောက်ယောဂကွယ်တားဆီးနိုင်မဲ့ကာကွယ်ဆေးနောက်တစ်မျိုးမကြခင်မှာထွက်ပေါ်လာဖို့ရှိပါတယ်။ဂျွန်ဆန်အန်ဂျွန်ဆန်ကုမ္ပဏီကစမ်းသပ်ထုတ်လုပ်နေတဲ့ကာကွယ်ဆေးဟာကနအူအစောပိုင်းအစဉ်တွေမှာဆီဒနာဝင်တဲ့အဖြစ်နဲ့ပါဝင်စမ်းသပ်ခဲ့ကြတဲ့လူငယ်တွေမှာရောလူကြီးတွေမှာပါယောဂကိုတိုက်ထုတ်နိုင်တဲ့ကိုခံစွမ်းအားတွေထွက်ပေါ်လာတာကိုတွေ့ရတယ်လို့ဗုဒ္ဓ ကိုရိုနာဗိုင်းရပ်စ်အတင်းဖြစ်ပွားခဲ့ပုံကိုစုံစမ်းစစ်ဆေးဖို့အတွက်တရုတ်နိုင်ငံဝူဟန်မြို့ကိုဒီကနေ့ရောက်ရှိသွားပြီးဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ WHO ကြား လာပေါင်းများစွာတန်တမန်ကြီးအခြေတင်ပြောဆိုမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တရုတ်သမ္မတရှီချင်းပင်ကနိုင်ငံတကာစုံစမ်းစစ်ဆေးသူတွေကိုလာရောက်ဖို့အတွက်ခွင့်ပြုပေးခဲ့တာဖြစ်ပါရဲ့ရှင်။ တော်ရရှင်များရှင်ကြာတာပရိနိညာပိုင်းအတွက်ဗီအိုအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဗီအိုကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွာမြန်မာနိုင်ငံလူနိုင်ငံသားအားလုံးကိုယ်ယုံစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.